ခံတော့ရာ69ခုနေလာတန်းရှိရရံလုံးမြို့တို့နရက်ခွန်တိုင်းနေထိုင်ကြကုန်သောဒကာကြီးကူဖေသိန်းဒကာမကြီးတက်တောင်းအေးတို့အိမ်၌ကျင်းပပြုလုပ်တဲ့အာယံသောလူတန်းပူဇော်ကြတဲ့လူဒါနပွဲကိုကျောင်းပြုပြီးတော့လူရှင်ပေါင်းတို့ရဲ့ပြစ်စုံခံတန်တရားအကျိုးများစီခြင်းကရည်ရွယ်ပြီးတော့ဝိဇ္ဇင်ဒီနဲ့ဝမ်းမြောက်ပွဲတရားစကားပြီးတပုတ်ဟောကြားပေးပါဖြစ်ပါလိမ့်မယ်။ဒီနေ့ဟောကြားမယ့်တရားကတော့တစ်ဆင့်တစ်ဆင့်မြင့်တက်တဲ့အမြင်ကိုဒီလိုပဲအမိပေးကြလို့ဝိဇ္ဇင်တို့လူဘဝရရှိတယ်ဆိုတဲ့ပုဂ္ဂိုလ်လေးကိုနေကြနေတဲ့ဘဝတွေကနေလမ်းပြောကြည့်လိုက်လို့ရှိရင်တော့မြင်မှနေတဲ့ဘဝပဲလို့ပြောနိုင်ပါလားပြောနိုင်တယ်နေကြတဲ့ဘဝဆိုတာကလူဘုံနတ်ဘုံအပေလေးဘုံဆိုတဲ့ဘုံသုံးပါးပါအပေလေးဘုံသားတွေကအံ့ကြည့်လိုက်လို့ရှိရင်တော့လူဘဝကမြင်မှနေတဲ့ဘဝလို့မပြောနိုင်ဘူးလား
နာ
မည်ကြောင့်နေတယ်။နဗုံနဗံနတံကံသာနေထိုင်နေကြတဲ့နတ္တနတမီးတွေဘက်ကလမ်းမျောကြည့်လိုက်ရင်တော့လူဘဝဆိုတာနေနေတယ်ကွာမပြောနိုင်ဘူးနော
်။
ပြောနိုင်ပါတယ်။ပြောနိုင်တယ်။ဒါကြောင့်မို့နေတယ်ညင်တယ်ဆိုတာကနိုင်ရှင်ကပေါ်လာတဲ့အခါမှဖြစ်ပေါ်တဲ့တရားဖြစ်ပါလေ။နိုင်ရှင်ကဆိုတဲ့တရားဟာလေပဲကြံဆိုင်ခြင်းတရားမဟုတ်ဘဲနဲ့မိမိအကျိုးစီးပွားလိုလားတဲ့စိတ်ဓာတ်နဲ့နိုင်ရှင်ပဲမိမိမှာလိုနေတဲ့ဖြည့်မယ်ဒါဆိုရင်ကောင်းတဲ့သဘောရှိတယ်။ရှင်ပြန်ခြင်းဆိုတဲ့တရားနဲ့နိုင်ရှင်ကြမယ်ရှင်ပြန်ခြင်းဆိုတဲ့တရားနဲ့အာသင်ကြမယ်ဆိုရင်တော့မြင်သားတဲ့ဘဝကိုရရှိဖို့ဟုတ်ကဲ့လေနေကြတဲ့ဘဝကိုရရှိသွားဖို့ဖြစ်ပါလေ။ဒီနေ့တစ်ဆင့်တဲ့တစ်ဆင့်မြင်သားတဲ့ဘဝတွေကိုရရှိနေနိုင်တဲ့အသိဉာဏ်ကိုသမန်ကံကံနဲ့မဖောက်မပြန်ပြီးတော်မူခဲ့တဲ့ပုဂ္ဂိုလ်ကိုကြားမယ်ဆိုလို့ရှိရင်အလုံးစုံသိတော်မူတဲ့ဦးဇင်းတို့ရဲ့မြတ်စွာဘုရားရှင်ပဲလို့ပြောနိုင်ဘူးနော
်ပြောနိုင်ပါ
ပြောနိုင်တယ်မဖြစ်လို့လည်းဖြစ်တယ်ဒီနေ့ဒီကဘာကြီးထဲမှာနိုင်ငံပေါင်းများများစွာဖြစ်တည်ပြီးတော့နေကြရဲ့နိုင်ငံတည်တည်မှလည်းပဲလူမျိုးအပြည့်အစုံအသက်ရှင်ရည်တည်ပြီးတော့နေထိုင်ကြတယ်အလုံးအလုံးသောပုဂ္ဂိုလ်တွေဟာမိမိတို့ရဲ့ဘဝကိုအသက်အရွယ်အပြည့်ပြောမယ်ဆိုရင်တော့မျော်လင့်စရာမလိုဘဲနဲ့အသက်အရွယ်ဤကြည့်ရင်ချင်းဆိုတဲ့တုတ်တက်ခြင်းတစ်ခုကတော့ဖြစ်ပေါ်လာကြတာလာပြီးကုန်လို့နှစ်တည်းကုန်ဆုံးလာတဲ့အခါမှာသူ့အလိုအလျောက်ပဲမျော်လင့်ထားစရာမလိုဘဲနဲ့အသက်ဤကြည့်ရင်ချင်းဆိုတော့ဖြစ်ပေါ်သွားကြတယ်အရွယ်ဤကြည့်ရင်ချင်းအသက်ဤကြည့်ရင်ချင်းနဲ့အတူဘဝမှာတုတ်တက်ခြင်းတွေဖြစ်ပေါ်စေဖို့ရန်အတွက်မိမိတို့ရှိနေနေတဲ့ဘုဒ္ဓတရားပေါ်မီပြီးတော့ငါဘဝကိုတော့ဖြစ်ဘယ်လိုမြင်သားအောင်လုပ်မယ်ဆိုပြီးတော့လောကမှာလည်းပဲမြင်သားခြင်းဆိုတဲ့ပုံစံတွေကိုမိမိနားလည်တဲ့ပုံစံနဲ့ရှာဖွေပြီးကြိုးစားနေတဲ့လောကသူသားတွေသိမများဘူးလားများပါတယ်ဒါပေမဲ့ဘလိုမြင်မှမှုပုံစံဟာတကယ်မြင်မှမှုပုံစံလေလို့ပြောမယ်ဆိုလို့ရှိရင်တော့လောကလူသားတွေမသိကြပါဘူးလောကလူသားတွေသိတာကတော့ဈေးစဉ်ဥစ္စာဤပြည့်စုံခြင်းဒါကိုမြင်မှခြင်းလို့သဘောပေါက်ကြတယ်အချွေညာဤပေါ်များခြင်းကိုလည်းဒါကိုမြင်မှခြင်းတုတ်တက်ခြင်းလို့သဘောပေါက်ကြတယ်ဉာဏ်ဤတုတ်တက်ခြင်းဆိုတဲ့လောကီပညာဤကြီးပွားတုတ်တက်ခြင်းကိုလည်းတုတ်တက်ခြင်းလို့သဘောပေါက်ကြတော့ညာလေးပဲတကယ်စစ်တန်တဲ့တစ်ဆင့်တဲ့တစ်မြန်မာပြည်တတ်တဲ့တရားဆိုတာဘယ်လိုလဲဆိုတော့မြင်စရာနဲ့ကြားစရာနဲ့လိုက်ပြီးတော့မိမိတို့ရဲ့ဘဝမြန်မာရေးအတွက်ကြိုးစားနေတဲ့ပုဂ္ဂိုလ်များအတွက်တကယ်စစ်တန်တဲ့မြန်မာရဲ့ဘဝတစ်ခုကိုတည်ထောင်နိုင်တဲ့ခံပြီးနိုင်တဲ့အသိဉာဏ်ဆိုတာဘုရားရှင်ကမပွင့်ထွန်းခဲ့ဘူးဆိုရင်ဘယ်လိုမှမဖြစ်နိုင်ဘူးလူဘဝတစ်ခုတည်းကိုကွက်ပြီးတော့ကြည့်မယ်ဆိုရင်ပေါ့လူသားတူအနေနဲ့ဝေးဖွာလာပြီဆိုတဲ့အခါမှာဝေးဖွာခြင်းနဲ့တည်ဆုံးခြင်းကြားမှာဒီကြာကာလလေးကိုသူ့ဘဝတိုးတက်အောင်သူအလုံနိုင်ဆုံးလုပ်နိုင်မယ်ဆိုရင်တော့ကြီးပွားချမ်းသာအောင်သူလုပ်နိုင်ပါပြီ ဒီထက်ပိုပြီးသူလုပ်နိုင်မယ်အကျဉ်းရည်ပေါ်များလာအောင်သူလုပ်နိုင်ကောင်းလုပ်နိုင်မယ်လောကလူသားတွေအလုံနိုင်ဆုံးသောတရားကိုပြောမယ်ဆိုရင်မြင်နိုင်တဲ့တရားနဲ့စားနိုင်တဲ့တရားလောက်ပဲမဟုတ်ဘူးနော
်
ဟုတ်တယ်မြင်စရာကိုကိုးကွယ်ကြတဲ့လူသားတွေမြင်စရာကိုလေးစားကြတဲ့လူသားတွေမြင်စရာနောက်ကိုတကောက်ကောက်နိုင်နေတဲ့လူသားတွေရဲ့အထင်ကရပြုမှုကိုခံရဖို့ရန်အတွက်သာကြိုးစားနေကြခြင်းဟာလောကလူသားတွေရဲ့အဆင့်မြင့်မားအောင်ကြိုးစားခြင်းပဲလို့ပြောနိုင်ဘူးနော
်ပြောန
ိုင်ပါဘူးပြောနိုင်တယ်ဒီထက်ပိုပြီးတော့ရှိသေးလားမရှိတော့ဘူးဒါကြောင့်မို့လောကအမြင်လောကအကြားလောက်နဲ့အသိဉာဏ်ရှိကြတဲ့လောကလူသားတွေတည်ထောင်ထားတဲ့ဒီပတ်ဝန်းကျင်ကြီးဟာဒီထက်ပိုပြီးတော့ကျော်လာလုံရောက်နိုင်တယ်ဘောတရားတော့ရှိကြဘူးမြတ်စွာဘုရားပွင့်ထွန်းလာတဲ့အခါကျတော့မှမြင်စရာနဲ့ကြားစရာတဲ့လွန်နေတဲ့လောကငယ်လွန်အသိရှိတော်မူတဲ့တရားရှင်ရဲ့တရားစကားတော်တွေကြောင့်ဘုရင်တို့မိမိတို့ရဲ့ဘဝကိုတစ်ဆင့်တည်းတစ်ဆင့်မြင်မားပြီးတဲ့မြင်မားအောင်လှုပ်ဆောင်နိုင်တဲ့အခွင့်အမ်းတွေကရရှိလာကြတယ်ဥပမာဆိုကြစို့လူဘဝရှိတယ်နတ်ဘဝရှိတယ်အပယ်လေးပုံသားတွေရှိတယ်ဆိုတာကိုဒီနေ့နောက်တိုင်းသားတွေကခွေးတွေတိရိစ္ဆာန်တွေကိုတွေ့နေရတော့ညာလည်းတယ်ဒီခွေးဘဝနဲ့လူဘဝဆိုတာဘယ်လိုမှမသက်ဆိုင်တဲ့ဘဝတွေပဲလို့ဒီလိုမျိုးနားလည်ထားကြတယ်။တချို့များဆိုရင်လေခွေးတွေသိရင်ခွေးဖြစ်ပါပဲ။နွားတွေသိရင်နွားဖြစ်ပါပဲ။လူသိရင်လေလူဖြစ်ပါပဲလို့ယူဆလည်းရှိတဲ့ပုဂ္ဂိုလ်ကြီးရှိတော့။တကယ်သင်္ဗန်တဲ့အသိဉာဏ်ရှိခြင်းသည်ဘုရားရှင်ပွင့်ထွန်းလာမှဖြစ်ပါလေ။ကုသိုလ်ပြုမယ်ဆိုရင်ကုသိုလ်ရဲ့အကျိုးစီးပွားတွေကိုရရှိမယ်။အကုသိုလ်ပြုမယ်ဆိုရင်တော့အကုသိုလ်ရဲ့အကျိုးစီးပွားတွေရရှိမယ်။ဒီလိုမျိုးအသိဉာဏ်ကိုရရှိခြင်းသည်မြတ်စွာဘုရားပွင့်ထွန်းခြင်းနဲ့သာသက်ဆိုင်ပါလိမ့်။မြတ်စွာဘုရားမပွင့်ထွန်းခြင်းအချိန်တုန်းကဆိုရင်ပေါ့။လောကကြီးမှာကုသိုလ်ရဲ့အကျိုးဆိုတာလည်းမရှိဘူး။အကုသိုလ်ရဲ့အကျိုးဆိုတာလည်းမရှိဘူး။ကုသိုလ်ပြုလို့ကုသိုလ်နဲ့ဆက်လင်းနေတဲ့အကျိုးစီးပွားရရှိမယ်လို့ယုံကြည်ချက်မရှိကြဘူး။ဒီလိုပါဒါတွေလည်းလွန်စွာထွန်းလွန်းခဲ့ပြီလေ။မိဘကိုပြုစုလိုချင်လို့လည်းဘာမှအကျိုးမရှိဘူး။မိဘကိုပြင်သားလို့လည်းဘာမှအကျိုးမဖြစ်ဘူး။စိုးကျိုးတွေဖြစ်ဘူးဆိုပြီးတော့ဒီလိုမိုက်မဲတဲ့အယူဆတွေကိုတီထောင်ပြီးတော့လူမိုက်တွေရဲ့မိုက်မဲခွင့်အခွင့်အလမ်းကိုလည်းပဲကာကွယ်ရေးလုပ်ပေးခဲ့တဲ့ဝါဒတွေကလည်းအများကြီးပေါ်ထွန်းခဲ့ဖို့လေ။ဒီလိုမျိုးဝါဒတွေအမျိုးမျိုးနဲ့နေထိုင်ကြတဲ့လောကလူသားတွေဟာအလုံးစုံသိတော်မူတဲ့ဘုရားကဲ့သို့သောပုဂ္ဂိုလ်ရဲ့ဟောကြားထားတဲ့တရားတော်ကိုနာကြားခွင့်ရနေတဲ့နာကြားခွင့်ရပြီးတော့လိုက်နာခွင့်ရနေတဲ့ပုဂ္ဂိုလ်တွေမဟုတ်တဲ့အတွက်ကြောင့်သူတို့တည်းရဲ့ဘဝကိုသူတို့တစ်ဆင့်တည်းမြင့်တဲ့မြင့်အောင်လုပ်နေတယ်လို့ထင်ရတော့လဲပဲတကယ်ဖြစ်မှန်တဲ့မြင့်မားမှုတွေကိုတော့မရနိုင်ကြဘူးဒီနေ့တက္ကသိုလ်ကမှပြည့်စုံပြည့်စုံပြုထောင်တဲ့ဒါနကုသိုလ်ကံပြီးဒါနနဲ့ဆက်လင်းနေတဲ့အကျိုးစီးပွားကိုဒီကံကအကျိုးပေးမှာဖြစ်ပါလေဘောဂသဗ္ဗတိလို့ခေါ်တဲ့ဤစဉ်ဥစ္စာနှင့်ပြည့်စုံခြင်းဆိုတဲ့အကျိုးတရားတစ်ခုဟာလူခြင်းဒီဖြစ်စဉ်မလူခြင်းဒီဖြစ်စဉ်တရားကြီးမဆုံးသေးဘူးဆိုရင်တော့ဒီအကျိုးစီးပွားကိုမိမိတို့ရရှိမှာဖြစ်ပါလေဒီလိုသိဉာဏ်ကတော့ဗုဒ္ဓဘာသာဝင်လူမျိုးများဖြစ်ကြတဲ့ဒကာကြီးဒကာမကြီးတို့တွေနဲ့ဥစဉ်တို့တွေမြေခင်ပခင်တို့ရဲ့ကျေးဇူးဂုဏ်တော်တွေကြောင့်ငယ်စဉ်တောင်ကျေးဘုရားတွေကရရှိခဲ့ကြပြီဖြစ်တဲ့အတွက်ဒီလိုဒါနကုသိုလ်ကောင်းမှုတွေကိုစတဲ့တကူတူပြီးတော့မိမိတို့ဘဝမှာလုပ်ပြီးခဲ့ရပြီဖြစ်ပါလေဒီလိုပဲဒီနေ့ဒါနပြုလုပ်တဲ့ဘွဲကိုတောင်းပြုပြီးတော့တီလာလဲသုတ်တိဖြစ်သွားတယ်ဒီလိုသုတ်တိဖြစ်စေဟာတီလာနဲ့ဆန်းလင်းနေတဲ့အကျိုးစီးပွားလို့ခေါ်တဲ့ဘုံဘဝကောင်းကောင်းတွေကိုရရှိဖို့ရန်ပဲဖြစ်တယ်လူဘဝဆိုတဲ့ဘဝကနေတန်းမြော်ပြီးကြည့်လိုက်တဲ့အခါမှာလူသားတွေထဲမှာပဲစီစဉ်ဥစ္စာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေရှိကြတယ်။သင်ရဲ့နောက်သားနေတဲ့ပုဂ္ဂိုလ်တွေရှိနေကြတော့ဒီလိုကွဲပြားနေတဲ့အကျိုးတရားတွေကိုတွေးကြည့်ကြတဲ့အခါမှာမိမိတို့ရဲ့ကွဲပြားခဲ့တဲ့အကြောင်းကံတွေကိုလည်းပဲဆက်ပြီးတော့ပြန်လည်စဉ်းစားဖို့လိုပါတယ်။အကြောင်းနဲ့ကင်းတဲ့အကျိုးတရားမရှိတဲ့အတွက်အကျိုးတရားတစ်ခုဖြစ်ပေါ်လာကြပြီဆိုလို့ရှိရင်အကြောင်းတရားတစ်ခုပြန်လည်ငှဲ့ကွက်ပြီးတော့သင်ခြင်းစဉ်းစားတဲ့စိတ်ဓာတ်ကလေးတွေကအားနည်းနေကြတယ်။လူအားနည်းတဲ့အတွက်ကြောင့်လည်းပဲအဖြစ်ဆင်းနိုင်တဲ့သဘောတရားလေးတွေဟာလောကမှာနေထိုင်တဲ့တိုင်းပြည်တော်များများမှာရှိတဲ့ပုဂ္ဂိုလ်တွေဟာမျိုးများစွာပဲ ဖြစ်နေကြပါတယ်အလုံးလုံးတိုးတက်ပါတယ်ဆိုတဲ့တန်းပြီတွေမှာမိမိတို့ရဲ့ရည်စဉ်ဥစ္စာတွေပျက်စီးသွားတဲ့အခါမှာတကယ့်စိတ်မှန်တဲ့သူတော်ကောင်းတရားလို့ခေါ်တဲ့မြတ်စွာဘုရားရှင်ရဲ့တရားတော်တွေထွန်းလင်းထင်ရှားခြင်းမရှိတဲ့အတွက်ငါသားခွင့်မရတဲ့အတွက်အမြဲတမ်းမှပြည့်စုံပါတယ်ဆိုတဲ့တန်းပြီတွေကျေဝနေပါတယ်ဆိုတဲ့တန်းပြီတွေမှာအလွန်အလွန်မှကြီးပွားချမ်းသာနေတဲ့တထေကြီးတွေကုမ္ပဏီပိုင်ရှင်ကြီးတွေဟာလုပ်ငန်းတွေပျက်စီးသွားတဲ့အခါမှာဘာလုပ်ကြလဲကုကုကုတတ်ပြီးတာဒါရီယာမဖြစ်လို့ဖြစ်ရတယ်လို့ရှိမယ်ဆိုလို့ရှိရင်တကယ်စိတ်မှန်တဲ့အတိညာဉ်လေးမရရှိထားကြတဲ့အတွက်ကြောင့်ပဲဖြစ်တယ်။ဒါကြောင့်မို့ဒီလိုမျိုးတိုင်းပြည်တွေမှာဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာမိမိတို့ရဲ့အကြောင်းကံနဲ့အကျိုးကံဆိုတဲ့ကံတစ်ခုရဲ့ဆက်ဆက်ဆက်နွယ်ပြီးတော့ပြုပြင်နေတဲ့သဘောတဘာဝတွေကိုနားလည်သက်ဝေခြင်းမရှိကြတဲ့အတွက်မိမိရဲ့ကြီးပွားအောင်မြင်မှုတွေဟာဆုံးရှုံးပျက်စီးသွားကြပြီဆိုတဲ့အချိန်မှာဒီဆုံးရှုံးမှုတွေကိုခံနေရတဲ့မိမိဘဝကဒုက္ခပဲဒီလိုသဘောပေါက်ကြတယ်။ဒါကြောင့်ဒီလိုခံနေရတဲ့ဒုက္ခကြီးကိုမခံစားနိုင်တဲ့အတွက်ဒီဘဝပြတ်သွားရင်တော့ဒီဒုက္ခတွေလုံမြောက်သွားမှာပဲလို့မှန်ကန်တဲ့အသိဉာဏ်မရှိသည့်အလောကဘာလို့ကြတယ်ကိုကိုကိုဆုံးသက်ပြင်ရလိုက်ကြတယ်။ဘဝတစ်ခုဆုံးသက်သွားခြင်းဟာဒုက္ခတွေကင်းကျင်းသွားခြင်းလားဟုတ်ပါဘူး။ဒီဘဝနဲ့ဆက်ဆက်နေတဲ့ဒီဘဝမှာတူတောင်ဖြစ်တဲ့ကံလေးဒီဘဝမတန်ခင်ဘဝဒီတုန်းကဒီအောင်ခေတ္တကံဒီနဲ့ဆက်လင်းနေတဲ့ကံဒီကရှိနေကြတဲ့အတွက်ကြောင့်ဒီကံဒီနဲ့ဆက်လင်းနေပြီးတော့ဘဝတစ်ခုအကျိုးပေးကြမှာဖြစ်ပါတယ်။အကြောင်းမို့ဦးဇင်းတို့အကြောင်းနဲ့မကင်းတဲ့အကျိုးတရားတွေသာဖြစ်တဲ့အတွက်အကျိုးတရားတစ်ခုခုဖြစ်ပေါ်လာပြီးဆိုတဲ့အခါမှာအကြောင်းပဲကိုငဲ့ွက်ပြီးတော့ကြည့်မယ်ဆိုရင်ဒီအကျိုးတရားရဲ့အဓိကပြင်းရင်ဗရာဏဖြစ်တဲ့အကြောင်းတရားကိုဟန်ပြောပြီးတော့သဘောပေါက်နိုင်တဲ့သဘောလေးတွေရှိနိုင်ရင်ဒီနေရာလေးမှာဥပဒေအနေနဲ့လေးနဲ့ပြတဲ့ဒါလေးတခုတော့ပြောချင်ပါတယ်ဒီရက်ကတရားနာပြည့်တဲ့တချို့လေးပဲပြီးပြီးသားဖြစ်ပါတယ်ဒီမတန်မှအကျိုးများစီတဲ့ဒါကလေးတခုကမိမိတို့ရဲ့ဘဝမှာဘယ်လိုပုံစံနဲ့ဘဝကိုဖြတ်သန်းပြီးပြေးကြမလဲဆိုတဲ့အသိဉာဏ်လေးတွေလည်းရရှိအောင်လုပ်ဖို့ဖြစ်ပါတယ်ဘာစကားလဲဆိုရင်ပေါ့ဘဝရဲ့အကြောင်းတရားပိုင်းဟာသန္တာရေနမိဘောင်အတဲမှာရှိပြီးတော့ဘဝရဲ့အကျိုးတရားပိုင်းကသန္တာရေနမိအပြင်ဘက်ကိုရောက်နေတယ်။ဒီကကြီးနေနဲ့ဒီလိုပြောလို့ရှိရင်ဒီကကြီးဘက်ကတက်ဝင်မှုဘယ်လိုမျိုးရှိပါလဲ။ပြန်ပြောမယ်နော်။ဘဝရဲ့အကျောင်းတရားပိုင်းကသန္တာရေနမိဘောင်အတဲမှာရှိပြီးတော့ဘဝရဲ့အကျိုးတရားပိုင်းကသန္တာရေနမိအပြင်ဘက်ကိုရောက်နေတယ်။ကံမာဒီကတက်ဝင်မြလာပြီတဘောပေါ့ဆ
ရာအချင်းချင်းကြံရမယ်ဆရာဒါရတော့ဒီပိုင်ထိုင်နဲ့ကျူပြီးဆရာအကြောင်းအကြောင်းကတော့ပြည့်ပြည့်ဟုတ
်ပြီ
ဟာဖြစ်ပေါ်လာတဲ့အကျိုးကြတော့ဒီဆန္ဒတိုင်းတော့ဖြစ်နိုင်တော့ပြည့်ခဲ့တဲ့အကြောင်းများနဲ့ရှိနေတဲ့အဆက်တွေဟာတခုပဲဖြစ်ပေါ်လာပါဘူးဆရာ
ဟုတ်ပြီဟုတ်ပြီသဘောတရားကတော့အဲ့ဒီဘက်ကိုနိကတ်နေပါလေ။အနေပို့ပြီးတော့ဒီရင်ပို့သဘောပေါက်အောင်ပြောပြမယ်နော်။ဒီလိုဒီပိတ်တင်ပါပြီ။ဒုနဲ့ဒုရုပ်ရည်ရူပကာယကြီးလိုက်နေဆိုရင်ဒုမျိုးလို့မရှိကြဘူး။ဈာမရည်နဲ့ပတ်သက်ပြီးကြီးလိုက်ရင်လည်းတယောက်နဲ့တယောက်နဲ့မတူကြဘူး။ကြီးစဉ်ဥစ္စာတွေကိုကြီးလိုက်မယ်ဆိုရင်တယောက်နဲ့တယောက်ပြည့်စုံမှုမပြည့်စုံဘူးဒါရင်အတူတူဒါကအကျိုးတရားပိုင်းပဲဟုတ်ဘူးနော
်
ဟုတ်တယ်ရုပ်ရည်ရူပကာယအတိတံမျိုးစုနေတဲ့ပုဂ္ဂိုလ်တယောက်ကမိမိရဲ့ရုပ်ရည်ရူပကာယအတိတံမျိုးစုခြင်းကိုပြုပြင်ကြောင်းလေးလို့ခံပြီးနော
်
ဘုရားတော်ဘူးမိမိအနေနဲ့ရုပ်ရည်ချောမောလှပခြင်းပါတယ်လို့မိမိသန္တာပြုတော်လဲမိမိရဲ့ရုပ်ရည်ရူပကာယကချောမောလှပတဲ့ပုဂ္ဂိုလ်ကြောင်းလေးလာရရှိပါမရှိတော့ဘူးအကျိုးတရားပိုင်းကသန္တာနယ်နဲ့အပြင်ဘက်ကိုမရောက်ဘူးလားမရောက
်
ပါဘူးရောက်နေတယ်ဟုတ်ပြီဒီအကျိုးတရားပိုင်းတစ်ခုဖြစ်ပေါ်လာတဲ့အချိန်မိမိရဲ့ပြစ္ဆုတ်ကသန္တာနဲ့ပြုပြင်ကြောင်းလဲလို့မရတော့တဲ့အချိန်လေးဖြစ်ပါတယ်ဒီလိုအကျိုးတရားတစ်ခုဖြစ်ပေါ်လာတဲ့အကျိုးဆက်ကဖြစ်ပေါ်စေတဲ့အကြောင်းတရားကိုဟန်ညောကြည့်လိုက်တော့သန္တာနယ်နဲ့ဘောင်အတွင်းတည်ထောင်ခဲ့တဲ့အကြောင်းတရားတော့ပဲမဟုတ်ဘူးလားရွေးချုံပေါ်နှပ်ပခြင်းအကြောင်းတရားကြည့်လိုက်တော့ဟာဒေါသ မေတ္တာတရားကြီးမားခဲ့တဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေဟာဒီကဘာပေါ်မှာကောင်းခြေခြင်းနဲ့ဌာနတက်ပြီးနဲ့ဌာန်တွေကိုထူထောင်ခဲ့ကြတယ်။အဲ့လိုထူထောင်တဲ့အလျောက်လေးပဲကောင်းတဲ့အကျိုးတရားတွေကဖြစ်ပေါ်လာကြတယ်။ရုပ်ရည်ရူပကာယအကြည့်ခံရုပ်ဆိုးတဲ့ပုဂ္ဂိုလ်ကဒေါသအကြီးနဲ့ဌာန်တွေကိုထူထောင်ခဲ့ကြတယ်။ဒေါသဖြစ်မယ်ဆိုတဲ့ဌာန်တမိမိကိုယ်တိုင်နဲ့ဖြစ်ခဲ့တာပေါ့လား။ဒါဆိုရင်အဲ့ဒီဒေါသဆိုတဲ့တရားကိုမိမိရဲ့ဌာန်တနေနေမိအတင်းပါပဲ။ထောင်ခဲ့တာပါဘူးနော
်
ဟုတ်တယ်မိမိရဲ့ဌာနနေနေမိဘောင်အတွင်တီထောင်ဆိုင်ခွင့်ရှိတဲ့အကြောင်းကံကိုကိုယ်စင်းတို့ကိုယ်တိုင်ပဲစိတ်ညှို့ကန်ဆိုင်ပြီးတော့ထူထောင်လို့မရဘူးနော
်
ရပါတယ်ဒါပေမဲ့အကျိုးဖြစ်ပေါ်လာတဲ့အချိန်မှာတော့မိမိရဲ့ဌာနနေနေမိဘောင်အတွင်ဘက်ကိုမရောက်ကောင်းဘူးနော
်
ဟုတ်ပါပြီဒါဆိုရင်ကံဒီကိုထူထောင်တဲ့အချိန်ပေါ့အခုလိုကံဒီကိုထူထောင်ခွင့်ရနေတဲ့အချိန်ကလေးမှာမိမိရဲ့ဌာနနဲ့နေမိအတွင်ထူထောင်ပိုင်ခွင့်ရှိတဲ့ကံတွေကိုမိမိတို့အနေနဲ့ပုံစံတကျထူထောင်ဖြစ်ဖို့တော့မလိုဘူးလား ဟုတ်ပါဘူးဥစ္စာပစ္စည်းတွေဝထမ်းတာခြင်းဆိုတဲ့အကျိုးတရားဟာဒါနဆိုတဲ့ကုသိုလ်ကောင်းမှုကိုပြုစုပြုထောင်ခဲ့တဲ့ဌာနနဲ့နေမိအတွင်ရှိတဲ့အကြောင်းကံလာဖြစ်ပါတယ်ဒါကြောင့်မို့ဒီလိုဌာနနဲ့နေမိပုံအတွင်မှာထူထောင်ပိုင်ခွင့်ရှိတဲ့ကုသိုလ်ဘဝကလေးမှာရရှိနေပြီဖြစ်တဲ့အကျိုးတရားပိုင်းအတွက်ကတော့ကျင်းတို့ဘာမှပြည့်စုံကြောင်းလဲလို့မရတော့ဘူးပေါ့သို့တော်လည်းမနေပြမရှိဘူးမိမိရဲ့အကြောင်းတရားပိုင်းလို့ခေါ်တဲ့သန္ဓေနဲ့မိအတင်ပြုစုပြောထောင်တိုင်းပဲရှိတဲ့ကံတွေကိုထူထောင်တဲ့အပိုင်းမှာတော့စနစ်တကျလေးထူထောင်ဖြစ်ဖို့လိုတာလူတွေခဏကစည်းစိမ်ဥစ္စာနဲ့ပြည့်စုံဖို့ဆိုရင်ဒါနပြုတဲ့ကံကိုထူထောင်ပြီးဘုံဘဝကောင်းကောင်းကိုရရှိခြင်းနဲ့ဆိုလို့ရှိရင်တော့တိလဆိုတဲ့ကံကိုထူထောင်ပေးပေါ့ဒီဌာနကံတိလကံဒီသူ့နဲ့သက်ဆိုင်နေတဲ့အကျိုးစီးပွားကိုသူတို့ပြေးကြပါဖြစ်တယ်ဒီဌာနတိလအထက်ပို့ပြီးတော့သာလုံနေတဲ့ဘာဝနာကံကိုထူထောင်ပေးဆိုရင်ဘာဝနာကံနဲ့ဆက်လင်းနေတဲ့အကျိုးစီးပွားကလည်းမိမိတို့ကိုအကျိုးပေးကြမှာဖြစ်ပါတယ်ဌာနကံတိလကံကတော့ဘာမှသိပြီးတော့စက်စစ်စရာသိပြီးမလိုတော့ဘူးဒါနပြုမယ်ဆိုရင်တော့အကျိုးစီးပွားရှိကြပါပြီပါဘူးဆိုတော့လည်းပဲကြီးကျယ်ပုံပြိုးမြတ်တဲ့အကျိုးစီးပွားရှိစေနိုင်တဲ့ဒါနကံကဘယ်လိုကံလဲပါဠိတည်းပြီးတော့ပါဠိတက္ကမကြီးတို့ရှင်းတဲ့ဘက်တော့ဒီပြကြပြီဖြစ်ပါတယ်တိလဆိုတဲ့အပိုင်းမှာကတော့နာမတိလသောက်သုံးနေဆိုရင်ပဲဒါဟာအကျိုးစီးပွားများမြတ်တဲ့အကျိုးတွေကိုပြကြမှာဖြစ်ပါတယ်ဆိုတော့လည်းပဲဘာဝနာကံကိုထူထောင်ကြတဲ့ဝိသင်းတို့နဲ့ရာဇိတကမကြီးတို့အားလုံးတို့ဟာဘာဝနာကံနဲ့ပတ်သက်ပြီးတော့မိမိတို့ရဲ့ဘဝကိုတစ်ဆင့်တစ်ဆင့်မြင့်တည်တဲ့မြင့်အောင်လုပ်နိုင်တဲ့အခန်းကဏ္ဍရတစ်ခုဖြစ်ပါလေ။ဘလောက်ထိမြင့်တည်တဲ့မြင့်အောင်လုပ်ပြီးမလဲ။လူဘဝကနေနောက်ဘဝသို့တဲ့ဘဝကိုရရှိခြင်းနဲ့ဘာဝနာကံတွေကသူစဉ်တွေကိုထောက်ပံ့ပေးနိုင်တယ်။ဒါနကံသီလကံကလည်းပဲလူဘဝနောက်ဘဝသို့တဲ့ဘဝကိုရရှိအောင်ပေးနိုင်ပါလေ။ဒီဘာဝနာကံတွေကဒါနတိလကံကမပေးနိုင်တဲ့ဇမဘုံဇမဘဝတွေကိုရောက်ရှိအောင်ပေးနိုင်တဲ့အတွက်လူဘဝနတ်ဘဝတွေထက်ပိုပြီးတော့အသိဉာဏ်မှားနေတဲ့ဇမဘဝကဲ့သို့သောဘဝကိုရရှိဖို့ဆိုရင်ဘာဝနာလုပ်ငန်းနဲ့ကင်းကွာပြီးတော့ဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မို့လူဘဝနတ်ဘဝဆိုတဲ့ဘုံဘဝတွေကိုဒါနကံတိလကံကရောက်ရှိအောင်ပို့ဆောင်ပေးနိုင်တော့လဲပဲဇမဘဝကိတူသောကာမဂုဏ်အာယုန်တွေနဲ့မွေးလျောခြင်းမရှိဘဲနဲ့တရားချမ်းသာနဲ့နေထိုင်နိုင်တဲ့ဘဝမျိုးကိုတော့တရားကျင့်ကြံပြုကိုအားထုတ်တဲ့ပုဂ္ဂိုလ်တွေသာရရှိနိုင်တယ်။ဒီဘာဝနာကံကိုထူထောင်တော့မယ်ဆိုတဲ့ပုဂ္ဂိုလ်တွေအနေနဲ့အရေးကြီးတဲ့အသိဉာဏ်လေးတွေမြတ်စွာဘုရားရှင်ပေးထားတဲ့အတိုင်းရှိဖို့လိုလာတယ်။အဖြစ်လို့လေမိမိတို့ထူထောင်လိုက်တဲ့အကြောင်းကံတိုင်းဟာထိုကြောင့်ကံနဲ့ဆက်လင်းနေတဲ့အကျိုးတရားကြတာကိုဖြစ်ပေါ်ပြီးမှဖြစ်တဲ့အတွက်မြတ်စွာဘုရားမပွင့်ထုံးကင်ကာလတုန်းကမိဘတွေကိုပြုစုလုပ်ခြင်းမယ်ဆိုလေဘာအကျိုးမှမရှိပါဘူးလို့အယူဝါဒမှားနေတဲ့ဆရာသမားရဲ့လက်အောက်မှာသွားပြီးတော့တပြည့်ခံခွင့်ရလိုက်တဲ့ပုဂ္ဂိုလ်ဒီအတွက်သူတို့ရဲ့ဌာနနဲ့နေမိတ်အတွင်ထူထောင်ဖြစ်တဲ့ကံတွေကပုံစံမကျဖြစ်ကုန်ကြဘူးလားဖြစ်ကုန်ကြပြီအဲ့လိုဖြစ်သွားပြီဆိုရင်သူတို့ရရှိတဲ့အကျိုးစီးပွားသူတို့ရဲ့ဌာနနေနေပြီးအပြင်ဘက်ကိုရောက်နေတဲ့မလိုလားမတောင့်တအပ်တဲ့အကျိုးစီးပွားကြီးပဲဖြစ်လာကြဘူးလား
ဖြစ်လာ
ကြတယ်ဒ ဲ့လိုပဲသူ့သက်တတ်တယ်ဆိုရင်ဘာမှအကုသို့မဟုတ်ဘူးလို့အယူဆရှိတဲ့ဝါဒတွေနဲ့ရှိခဲ့ကြတယ်ဒီလိုဝါဒရှိတဲ့ဇာသမာအောင်မှာသွားပြီးတော့မိနာခံယူခဲ့တဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီကံတွေကအကျိုးပေးတဲ့အခါမှာမိမိသန္ဓေနဲ့နိမိတ်ပေါင်းအတွင်းသန္ဓေဆိုတဲ့တရားဟာလေဘုဒ္ဓတာကိုအကြောင်းပြုပြီးဖြစ်ပေါ်လာတာကိုဒီလိုလုပ်ရင်တော့ကောင်းမယ်လို့ယုံကြည်မှုရှိသွားရင်ဒီလိုလုပ်လို့တဲ့သန္ဓေမျိုးဖြစ်လာဘူးလားဖြစ်လာတယ်။မှန်ကန်တဲ့ဘုဒ္ဓတာမရှိလို့ရှိရင်မှန်ကန်တဲ့အတွေးခေါ်ဆိုတာဖြစ်ပါမလားဖြစ်တော့ဘူး။မှန်ကန်တဲ့အတွေးခေါ်မရှိဘူးဆိုရင်မှန်ကန်တဲ့အလုပ်ဆိုတာဖြစ်ပါမလားမဖြစ်ဘူး။ဒါကြောင့်မို့မှန်ကန်တဲ့ဘုဒ္ဓတာရှိခြင်းဟာစိတ်ကိုရင်းမကြည့်ဘူးလား။လောကကြီးမှာမသမ်းမရင်မဖောက်မပြန်တဲ့မှန်ကန်တဲ့ဘုဒ္ဓတာကိုသိနိုင်တဲ့ပုဂ္ဂိုလ်ဘယ်သူပဲရှိလဲ။တရားပဲရှိတယ်။ဘုရားမှလွဲရည်မိသူများမှန်ကန်တဲ့အသိဉာဏ်ကိုမပေးနိုင်ဘူး။ဒါဆိုလို့ရှိရင်ဦးဇင်းတို့မြတ်စွာဘုရားရှင်ကထိုးထင်းသိခဲ့တဲ့တရားတွေကိုအချင်းချင်းပြီးတော့ပြောမယ်ဆိုရင်ဘာဝနာကံထဲကိုကျုံးဝင်သွားကြတာ။ဒီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်ဆိုတဲ့ကျင့်စဉ်၃ရက်အသိဉာဏ်ထဲကို55ပါးသလုံးဟောကြားတော်မူခဲ့တဲ့တရားတော်တွေကိုအစီနှစ်ပြီးထုတ်လိုက်ရင်ဒီသုံးခုပဲကံနာပါပဲ။ဒါနဆိုတဲ့မှုကိုဂါကြီးတက္ကမကြီးတို့အမြင်တစ်စီပြုဖြစ်နေကြတယ်။သီလဆိုတဲ့မှုကိုလည်းပဲပြုဖြစ်နေကြတဲ့အခါကျတော့သီလကျင့်စဉ်တိုင်းကိုမိမိတို့ဖြစ်တဲ့လေရှိနေကြတဲ့ပုဂ္ဂိုလ်တွေဖြစ်ကြပါပဲ။ဒါဆိုတော့ဦးဇင်းတို့မြတ်စွာဘုရားရှင်ကဘာဖြစ်လို့သီလကျင့်စဉ်ကိုဥစွာသင်ကြားရပါလဲ။ဒီလိုလေးနေလိုက်မယ်ဆိုလို့ရှိရင်ဂါကြီးတို့အနေနဲ့သီလကျင့်စဉ်ကိုရှင်းရခြင်းရဲ့အရေးအချက်ကိုဘယ်လိုနားလည်ပါလဲ။ကိုကျင့်တရားကျင့်ဆောင်လို့ဟုတ်ပါဘူး။ဒကာကြီးဘက်ကလည်းဘယ်လိုမျိုးသဘောပေါက်မလဲ။ဘယ်လိုပဲနော်။ဟုတ်ပြီ။ခြုံပြီးပြောလိုက်လို့ရှိရင်ကိုကျင့်တရားဖြူစင်ဖို့လို့ဒါခြုံပြီးပြောလိုက်လို့ရပါတယ်။ဒီစင်းတို့အတိအကျကိုကျင့်တရားထဲမှာမှပို့ပြီးတော့အတိအကျညွန်ပြမယ်ဆိုရင်တော့ကံ၃ပါးရှိတဲ့အထင်းပါ။ဒီစင်းတို့ဘဝရရှိထားတဲ့ပုဂ္ဂိုလ်တွေလူဖြစ်စီ၊နတ်ဖြစ်စီ၊ဒိဋ္ဌံဖြစ်စီ၊ဇမာရီဖြစ်စီပေါ့။ကံ၃ပါးကိုထူထောင်နေကြတဲ့ပုဂ္ဂိုလ်တွေပါ။ကာယကံ၊ဝစီကံ၊မနောကံ။ဒီကံ၃ပါးမှာသီလဆိုတဲ့ဖြင့်စဉ်ကိုရှင်းလိုက်မယ်။သီလဆိုတဲ့ကံကိုထူထောင်မယ်ဆိုရင်ကံ၃ပါးထဲမှာဘယ်ကံတွေလုံခြုံသွားမလဲ။ကံ၃မနောကံပါလာတဲ့ကံမကြီ
းတကယ်တော့အဆုံးမပ
ါခလုံးပါတဲ့အင်းနဲ့ဟုတ်ပြီဟုတ်ပြီဘာဖြစ်လို့ဒီမိကုံမရတယ်လဲလို့ပြောလို့ရှိရင်ဦးဇင်းတို့ပြန်လဲဆန်းစစ်ဖို့ဖြစ်စီခြင်းနဲ့အတက်မိကုံမရတာပါ55ပါးပတ်လို့ပေါ်ကြတော်မူခဲ့တဲ့တရားတော်တွေကိုအချင်းချုပ်လိုက်တော့သီလကျင့်စဉ်ဓမ္မရီကျင့်စဉ်ပညာကျင့်စဉ်တွေကျန်တဲ့အခါကျတော့သီလကျင့်စဉ်ကိုမြတ်စွာဘုရားသင်ရတဲ့အရေးအချက်ရှိနေတာဒါကဦးဇင်းတို့ဘုရားပါတော်လူမျိုးများအားလုံးကိုတရားတရားတန်ခါပေါ်မှာကြီးညိုနေတဲ့ပုဂ္ဂိုလ်ကြီးအားလုံးအနေနဲ့ကိုယ်ကိုယ်ပြပြနဲ့အင်းနေတဲ့တိစီချင်တဲ့အတွက်မေးရလာလားဒီလိုမေးခွန်းကိုပေးလိုက်တဲ့အခါမှာတကယ်ဖြစ်ကြတဲ့ပုဂ္ဂိုလ်ကြီးလည်းများပါလားငဏသာပြူနေတဲ့သားတွေပြီးလိုက်လေအဖြေမရဘူးတိုင်းသူတိုင်းသားတွေပြီးလိုက်လေခက်ခဲတယ်ဖြစ်ဖြစ်သွားတယ်ဖြေရတာမှန်များမှားသားမလားလို့ဒီလိုသိတဲ့ဖြစ်ကြတယ်ကံ၃ပါးမှာတိလဆိုတဲ့ကံကဦးဇင်းတို့မိမိတရားကိုဖြူစင်အောင်လုပ်ပေးတယ်လို့ပြောတယ်။ကာယကံနဲ့ဝစီကံကိုဖြူစင်အောင်လုပ်ပေးပါတယ်။ဘာမတိလကိုဒီနေ့ဉာဏ်ကြီးတို့သတ်သုံးလိုက်ကြပြီ။သူ့တက်သက်ချင်းကိုရှောင်ကျင်ပါ၏။ဒါကာယကံလည်းမဟုတ်ဘူးနော်
။ဟုတ်
တယ်။သူ့သာပစ္စည်းကိုခွင့်ယူခြင်းမှရှောင်ကျင်ပါ၏။ဒါလည်းပဲကာယကံပါပဲ။ကာမမှု၌ပိုင်းရင်းသာရှင်ခြင်းကိုရှောင်ကျင်ပါ၏။ကာယကံပါပဲ။ဘုရားသကားပြောဆိုခြင်းကိုရှောင်ကျင်ပါ၏။ဝစီကံကိုဒါဆိုကြည့်လိုက်မယ်ရှင်။ဒါသာတိလအထင်ပါ။ကာယကံနဲ့ဝစီကံကိုဖြူစင်အောင်လုပ်ပေးဘူးလား
။
လုပ်ပေးတယ်။ဒါဥစဉ်တို့မြတ်စွာဘုရားရှင်ရဲ့အခြေခံကြောင့်လုံးဖြစ်တဲ့တိလကျင့်စဉ်ဒီ။ကံ၃ပါးတဲ့ကခန္ဓာပါးကိုဖြူစင်အောင်လုပ်ပေးနိုင်တဲ့ကျင့်စဉ်လေးဖြစ်ပါလေ။မြင်တဲ့မျက်နှာထိုက်တဲ့ကျင့်စဉ်လို့ပြောမယ်လို့ပြောလို့ရတယ်။ဒီလောကလုံးမှာဒေဝယန်တွေထူပြောနေကြတာ။သက်သာဘုရားရှင်ရဲ့ကျင့်စဉ်၃ညထက်ကသီလကျင့်စဉ်ကလေးမလုံခြုံကြလို့ဘုရားနော်ဟုတ်တယ်တဏ္ဍာကံနဲ့တဏ္ဍာကံစစ်ပွဲကြီးဖြစ်နေကြတယ် တူနဲ့တူခိုင်ရနေဖြစ်နေကြတယ်တယောက်ကိုတယောက်မကျင်တဲ့ပုံစံတွေနဲ့ဆက်ဆံပြောဆိုနေကြတယ်ဒါတွေကိုကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားရှင်ရဲ့ကျင့်စဉ်သုံးရအစင်းမြတ်ထဲမှာသီလကျင့်စဉ်ပြတော့လည်းပဲမလုံခြုံကြတဲ့အတွက်ကြောင့်ပဲဖြစ်တယ်ဒီသီလကျင့်စဉ်ကိုသာဖြည်းဖြည်းစင်စင်နဲ့ဆောက်ရှောက်ထင်းသိမ့်နေဆိုရင်ကာယကံနဲ့ဝစီကံတွေဖြူစင်သွားခြင်းဆိုတဲ့ပြစ်ဆုံးကံမှာဓာတ်ရိုက်ဖြစ်ရှိရတဲ့ကိုယ်ချင်းတရားကောင်းမှုခြင်းနဲ့ကန္နတားရဲ့ဖြူစင်ခြင်းဆိုတဲ့တရားတွေကိုဖြစ်တည်စေနိုင်တဲ့အကျိုးတရားတွေကိုဖြစ်ပေါ်စေတဲ့အကြောင်းကံတွေကိုထူထောင်ပိုင်ခွင့်ရတာပဲဖြစ်ပါတယ်။သို့တော်ညာလည်းပဲဒီလိုကာယကံဝစီကံတွေကိုသီလကံကဖြူစင်သွားအောင်လုပ်ပေးနိုင်တော့ညာလည်းပဲသီလကိုစောင့်သုံးထားတဲ့ပုဂ္ဂိုလ်တယောက်ကဟာဒီပစ္စည်းလေးယူလိုက်ရဆိုတဲ့စိတ်แท้ကဟုတ်ပြန်မှုကလေးတော့မဖြစ်နိုင်ဘူးလားဘယ်နဲ့လဲခင်ကလေးတကောင်လိုက်ခိုက်တော့ဒီခင်ကလေးကိုအခုငါရိုက်လိုက်ရဆိုတဲ့စိတ်ကလေးကမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်သို့တော်ညာလေးပဲမိမိကိုယ်ကိုမိမိပြန်လဲပြီးတော့အမှတ်ရမယ်ဟောငါဒီနေ့တီလောက်ဆောက်သုံးထားတယ်မလုပ်သင့်ဘူးဒီလိုနဲ့ပြန်ပြီးမဆောက်ရှောက်ဖြစ်သွားဘူးလားဆောက်ရှောက်ဖြစ်သွားတဲ့အခါကျတော့ကံကံနဲ့ဝစီကံကိုသီလကဖြူစင်အောင်လုပ်ပေးနိုင်တော့လေမနောကံကိုတော့ဖြူစင်အောင်လုပ်ပေးနိုင်လားလုပ်ပေးနိုင်ဘူးလုပ်ပေးနိုင်တဲ့အတွက်သီလကိုရှင်သုံးနေတဲ့သတော်ကောင်းတွေဘက်ကငါတို့ရဲ့ကံကံနဲ့ဝစီကံတွေဖြူစင်နေတော့ညာလေးပဲငါတို့ရဲ့မနောကံတွေကညှင်းနှန်းနေသေးပါလားလို့တတိမပြုမိကြဘူးလားပြုမိကြတယ်ပြုမိကြတဲ့အခါမှာသီလရှင်းစင်နောက်နေကြောင်ရဲနိုင်တဲ့သဘာဝလေးတွေတစ်ဆင့်တဲ့တစ်ဆင့်မြင့်တဲ့မြင့်လို့တဲ့ပုဂ္ဂိုလ်တွေမှာရှိသေးလားမရှိတော့ဘူးမိမိတို့ရဲ့မြင့်နွမ်းနေတဲ့စိတ်ဟာတတိပြုမိတဲ့သူတော်ကောင်းအတွက်အလွန်တရာရှင်းလို့ပဲမကောင်းဘူးလားမကောင်းပါဘူးလူတွေမြင်အောင်မိမိတို့ရဲ့ကိုယ်ဟန်မူရာတွေကိုပြုပြင်ပြီးပြတတ်တော်များလည်းပဲပြတတ်လို့ရတော်များလည်းမိမိတို့ရဲ့စိတ်ကိုတော့မိမိတို့တတိထားလိုက်လို့ရှိရင်ရှင်းလို့ပေါ်ရည်အများကြီးမတွေ့ရဘူးလားမတွေ့ရဘူးတွေ့ရတယ်ဒီစိတ်ကမြင့်နွမ်းနေခြင်းဟာသူတစ်ပါးကသာပြတာလို့ရမယ်ဆိုရင်ဒီနေ့ရုပ်ရှင်ကားတွေရိုက်တယ်လို့များဒီစိတ်ကိုရိုက်ပြီးတော့ပြမယ်ဆိုရင်တော့ပြတာရေးပါမလားမရေးဘူးအဲ့ဒီလောက်ထိရှင်းလို့ဖို့ကောင်းတဲ့စိတ်တွေဟာတတ္တဝါတိုင်းရဲ့ရုပ်နဲ့တန်တန်အစင်မှာမဖြစ်နေကြဘူးနော်ဖြစ်နေတယ်ဖြစ်နေတဲ့အခါကျတော့တိလရှင်းစဉ်နောက်နေကိုယ့်ဘဝကိုမြင့်တဲ့မြင့်အောင်လှုပ်လှုပ်လေးတော်ကောင်းများမှာဘယ်လိုမှအားမရနိုင်ကြဘူးမတင်းတင်းနေကြဘူးကိုယ်ကိုယ်ကိုလည်းပြေဝတဲ့နေသားမှုကိုမရကြဘူး။ဒါပေမဲ့လောကကြီးကတော့ဆံကုတ်ပြီးနေရတာမပြောဘူးလား။ပြောတယ်မဟုတ်လည်းပဲဟုတ်တယ်လို့မနေကြဘူးလား။အဲ့ဒါကောင်းလား။ကောင်းပါဘူး။မကောင်းဘူးဆိုရင်လည်းအဲ့ဒါဒီနေ့ကစပြီးတော့ပြင်ရပါပဲနော်။အဲ့တော့ဒီကံကံဝစီကံလောက်ကိုချူစင်အောင်လုပ်နိုင်ရင်မလုပ်နိုင်တဲ့ပုဂ္ဂိုလ်တဲ့စာရင်တော့လွန်စွာကောင်းပါလေ။ဝမ်းသာဖို့ကောင်းပါလေ။သို့တော်လည်းပဲဒီကံကံဝစီကံဖြူစင်ခြင်းဒီဟုသောအကြောင်းကြောင့်မိမိတို့ရဲ့စိတ်တွေကဖြူစင်ခြင်းဆိုတဲ့အတိုင်းသာကိုအာကောင်းမောင်းတန်စွာနဲ့ထိမ့်သိမ့်ဆောက်ရှောက်ပြီးမရနိုင်သေးတဲ့အတွက်မိမိတို့ရဲ့စိတ်ကိုဖြူစင်အောင်လှုပ်လို့တဲ့သတော်ကောင်းများအတွက်မြတ်စွာဘုရားရှင်ကဒုတိယပြည့်စုံဖြစ်တဲ့သမာဓိပြည့်စုံကိုဆက်လက်ပြီးသင်တာပဲသမာဓိပြည့်စုံကိုလက်တွေ့စနစ်နဲ့ကြာသင်္ချန်ကျုပ်ကိုအားထုတ်လိုက်လို့ဥပဒါရသမာဓိအပ္ပနာသမာဓိကဲ့သို့သောသမာဓိဇံတွေကိုစိုက်တော့မယ်ဆိုရင်တော့ဇံဝင်စားနေတဲ့ပုဂ္ဂိုလ်တရားတဏှာဝင်စားရင်တဏှာစိတ်တွေဖြူစင်ပြီးတော့နေတယ်။တဏှာ3နိုင်ဝင်စားမယ်ဆိုရင်တဏှာ3နိုင်စိတ်တွေဖြူစင်ပြီးနေတယ်ဆိုရင်အဲ့ဒီချိန်ကျတော့မှစိတ်ဤဖြူစင်ခြင်းဆိုတဲ့တရားကိုမရရှိဘူးနော်။ရရှိလာရင်။ဒါဆိုတော့သီလကျင့်စဉ်ကိုသင်ခြင်းသည်ကံ3ပါးတည်းကကံ3ပါးကိုဖြူစင်အောင်လုပ်ပေးခြင်းဖြစ်ပြီးတော့သမာဓိကျင့်စဉ်ကိုသင်ခြင်းကတော့မနောကံလို့ခေါ်တဲ့တိလရှင်းစဉ်ကဖြူစင်အောင်မလုပ်ပေးနိုင်တဲ့မနောကံကိုဖြူစင်အောင်မလုပ်ပေးဘူးလားလုပ်ပေးတယ်။အစင်သမာဓိရှင်းစဉ်မှာမြတ်စွာဘုရားရှင်ကကမ္မထံဗန္ဓမျိုးသင်တယ်လို့ဒါကြီးကြားပြုပါတယ်။ကမ္မထံ40မြတ်စွာဘုရားသင်တယ်။ကမ္မထံ40ဆိုတော့အရေတက်ကအများနေပြီးတော့ဘာဒီဘာဒီဆိုတာကိုပြောရတယ်မင်းလေးအချိန်ကျန်ကြတော့ဒါလေးကိုဦးသိန်းကနည်းနည်းလေးပြန်ပြီးတော့ချုပ်ပေးလိုက်ခြင်းပါလေ။ဒီကမ္မထံ40ထဲမှာ30သောကမ္မထံကဇန်တမာတိလို့ခေါ်တဲ့အပ္ပနာတမာတိထိကိုစိုက်တာလေ။ကျန်ရှိနေတဲ့10မျိုးသောကမ္မထံကြီးကတော့အပ္ပနာတမာတိနာကိုကတ်နေတဲ့ဥပ္ပဇာရတမာတိထိကိုစိုက်ပါလေ။ ဒါဆိုရင်မြတ်စွာဘုရားရှင်နေနဲ့တိလအရှင်ရှင်မှ၅ပါးတိလမှစပြီးတော့128တဲ့သောသိက္ခာပုလို့ခေါ်နိုင်တဲ့ရန်တို့ရဲ့တိလနဲ့ဆက်လင်းနေတဲ့တိလကံဒီအထိကိုမဟောကြားထားတော်မူဘူးလားဟောကြားထားတယ်ဒါမြတ်စွာဘုရားရှင်ရဲ့အဆုံးအမတရားတော်ပဲဖြစ်တယ်တိလအရှင်ကိုချက်မယ်ဆိုရင်ဒီပေါင်းအတွင်းတော့ရှိရမှာမဟုတ်ဘူးလားရှိရမယ်ဒါဆိုရင်ဦးဇင်းတို့ပြန်ပြီးတော့ချင့်စဉ်လေးနဲ့ပြန်ချိန်လိုက်ရင်တိလကိုမဆောက်သုံးတဲ့ပုဂ္ဂိုလ်ရဲ့ကာယကံဝစီကံဒီမဖြူစင်ဘူးဆိုရင်ဒီကံကံဝစီကံတွေကိုဖြစ်ပေါ်စေတဲ့ကံကဒီကံလေမနောကံကဖြစ်တော်လို့မဟုတ်ဘူးလားဟုတ်တယ်ဒီနေ့တက္ကတိတက္ကမကြီးတွေရုပ်နဲ့တဏ္ဍာန်ဆင်းမှာဖြစ်ပေါ်သွားတဲ့စိတ်တွေဒီနေ့တော့ဟောက်ကရန်တော်တစ်ပါးကိုငါတို့ဆုံးကပ်မယ်ဒီစိတ်ကနေဖြစ်တော်လိုက်တဲ့အတွက်မိမိတို့လက်တွေမထုတ်လာဘူးလားအေးစတော့ဒီကောင်မထုတ်လာဘူးလားထုတ်လာတယ်ဒါကိုကြည့်လိုက်လို့ရှိရင်မနောကံကဖြစ်တော်လိုက်တဲ့အတွက်မိမိတို့ရဲ့ကာယကံတွေဝစီကံတွေကဆက်လို့ရရမှာဖြစ်ပါဘူးလားဟုတ်တယ်ဒီစေတနာကံကကောင်းတဲ့စေတနာကံဖြစ်တဲ့အတွက်မိမိတို့ရဲ့ကာယကံဝစီကံတွေကလည်းကောင်းတဲ့ကံတွေဖြစ်ပေါ်လာဘူးလားဖြစ်ပေါ်လာပြီဒါဆိုလို့ရှိရင်ကာယကံဝစီကံမဖြူစင်တဲ့ပုဂ္ဂိုလ်ရဲ့မနောကံတွေကရောဖြူစင်ပါ့မလားမဖြူစင်ဘူးသူ့ရဲ့စိတ်ကလည်းဖောက်ဖောက်ပြန်ပြန်နဲ့ညွန်ကြားချက်ပေးနေတယ်ဒီဖောက်ဖောက်ပြန်ပြန်နဲ့ညွန်ကြားချက်ပေးနေတဲ့ညွန်ကြားချက်တွေကိုလည်းသူကလိုက်နာပြီးတော့ငံကံပြီးတော့ကာယကံဝစီကံတွေကိုပြုစုပြောင်းထောင်နေတဲ့အတွက်တိလမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာအငြင်းနှမ်းနေဘူးလားငြင်းနှမ်းနေတယ်တိလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာလည်းပဲငြင်းနှမ်းခွင့်တော့ရှိတယ်တိလမရှိတဲ့ပုဂ္ဂိုလ်နောက်တော့မဆိုးဘူးပေါ့ဟုတ်ပြီဒါဆိုလို့ရှိရင်တိလမရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်တွေဟာငြင်းနှမ်းပြီးတော့ညစ်ထေးနေမယ်ကြမ်းကြမ်းတမ်းတမ်းဖြစ်နေမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတမာရီတင်ပြန်ကိုကျင့်လို့ရပါမလားမရနိုင်ဘူးဒါဆိုရင်တိလမရှိပါပဲလေတမာရီကိုကျင့်လို့ရပါတယ်လို့ပြောခဲ့ပြီဆိုရင်ဖြစ်နိုင်တာတော့အကြောင်းရှိလားမရှိဘူးမြတ်စွာဘုရားရှင်ကတရားတော်တွေကိုလေကတိသဘွဲ့သင်ကြားပေးခဲ့တာပါတသင့်ပြီးတသင့်ကျင့်ကြပါဒီလိုမျိုးပြောထားတာတိလမရှိပါပဲနဲ့တမာရီကိုထူထောင်မယ်ဆိုတဲ့ပုဂ္ဂိုလ်အတွက်တမာရီဖြစ်နိုင်တာတော့အကြောင်းဘယ်တော့မှမဖြစ်ဘူးတိလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာပီတိပတ္တိဆိုတဲ့တရားတွေကလည်းဖြစ်ပေါ်လာကြတယ်ဒီပေါ်မှာမိပြီးတော့တမာရီကိုဆက်ပြီးထူထောင်လိုက်မယ်ဆိုရင်တမာရီတရားတွေဖြစ်ပေါ်လာမယ်ဟုတ်ပြီဒါဆိုရင်တိလရှင်းစဉ်ပိုင်းကတော့ဒါဘာတိလမကနေစပြီးတော့128ပဲထိလို့ဦးစဉ်ဆက်စွာဘုရားရှင်တရားတော်ကိုအခြေခံပြီးပြောလိုက်ပြီတမာရီရှင်းစဉ်မှာလည်းပဲကမ္မထမ်း40လို့ပြောလိုက်ပြီမိမိတို့ရဲ့ဘဝကိုတစ်ဆင့်တည်းတစ်ဆင့်သနာနေနေမိဘောင်အတွင်းမှာမိမိတို့ရဲ့အကြောင်းကံကိုပုံစံတရားနဲ့ထူထောင်ခြင်းနဲ့ဆိုရင်တိလရှင်တွေကိုသင်ပြီးတဲ့နောက်တမာရီရှင်တွေဆိုတော့လေကတိသဖြင့်ဆက်ပြီးတဏှာမြင့်ခြင်းပို့မလို့လားလို့လေအဲ့ဒါလို့သိမယ်ဆိုရင်ကမ္မထာ40ရဲ့ဘောင်အပြင်ဘက်ကိုရောက်နေရင်မြတ်စွာဘုရားရှင်ရဲ့အဆုံးအမသာသနာတော်နဲ့တွေ့ဆုံခွင့်ရတဲ့ပုဂ္ဂိုလ်လို့မိမိကိုယ်ကိုမိပြောလို့ရပါမလားမရနိုင်ဘူးတမာရီရှင်တွေကိုသိမယ်ဆိုရင်ကမ္မထာ40တွေကဖြစ်ပို့တော့မလို့လားလို့လေဘုရားတို့နိဗ္ဗာန်သွားရလမ်းဟာမြေသူပေါ်ထွန်းလာမှာဖြစ်ပေါ်လာတာလေ။မြတ်စွာဘုရားပွင့်ထွန်းလာမှာဖြစ်ပေါ်လာတာ။ပြည့်ပြေကားဗုဒ္ဓပွင့်ထွန်းတဲ့အချိန်မှာနိဗ္ဗာန်သွားရလမ်းကြီးပေါ်ထွန်းရလား။ပေါ်ထွန်းဘူး။ဒါတတိထားရမယ့်အချက်ပါ။ဘုရားတို့သံဃာတန်ဗုဒ္ဓဘုရားရှင်ဒီလေးပဲဆရာမကူပဲနဲ့မိမိကိုယ်တော်တိုင်ထိုးထွင်းပြီးတော့မသိဘူးလား။ပြည့်စေကားဗုဒ္ဓလည်းပဲဆရာမကူပဲနဲ့ပြည့်စေကားဗုဒ္ဓဘုရားအဖြစ်ကိုရောက်ရှိရရှိသွားတာမဟုတ်ဘူးလား။ဟုတ်ပြီဒါဆိုရင်ပြိတိကဗုဒ္ဓနဲ့တဏ္ဍာတံဗုဒ္ဓဘုရားရှင်တို့ရဲ့ထုတ်ထင့်သိခြင်းဟာတူညီမှုတစ်ခုရှိတယ်ဆရာမကူပဲနဲ့ထုတ်ထင့်သိခြင်းဆိုတဲ့တူညီမှုရှိတယ်မတူညီမှုတစ်ခုလည်းရှိနေသေးတယ်တဏ္ဍာတံဗုဒ္ဓဘုရားရှင်ကမိမိထုတ်ထင့်သိတဲ့တရားကိုမိမိကဲ့သို့ထုတ်ထင့်သိခွင့်ရအောင်သာဝကတွေကိုမဟောကြားပေးနိုင်ဘူးလားတဏ္ဍာတံဗုဒ္ဓဘုရားရှင်ရဲ့ဓာအားကချက်ပဲပြစ်စီကဗုဒ္ဓကတော့မိမိသိတဲ့တရားကိုသူတစ်ပါးတွေသိသွားအောင်ဟောကြားပေးနိုင်တယ်လို့ဒကာကြီးဒကာမကြီးတို့ကြားဘူးလားကြားဘူးဒါဆိုလို့ရှိရင်ဘာဖြစ်လို့တဏ္ဍတံဗုဒ္ဓဘုရားရှင်ကမိမိသိတဲ့တရားသူတစ်ပါးသိအောင်ဟောကြားပေးနိုင်ပြီးတော့ပြစ်စီကဗုဒ္ဓကဘာဖြစ်လို့ဟောကြားပေးနိုင်တာလဲဒီချက်လေးကွဲပြားမှုကိုသိဖို့လိုလားဦးဇင်းတို့ပြစ်စီကဗုဒ္ဓရဲ့ထိုးထွင်းသိခြင်းကိုသက္ကတာဆရာတော်များကအနေနဲ့သူရဲ့အိမ်မက်မဲ့ခြင်းနဲ့တိတ်တူတယ်။အနေနဲ့ကိုကူကအိမ်မက်မဲ့တော့ပြန်ပြောနိုင်လား?မပ
ြောနိုင်
ဘူး။မပြောနိုင်ဘူး။သူတော့မက်ထားတာပဲ။ဒါပေမဲ့သူပြန်ပြီးတော့သူတို့ဘာသိအောင်ပြောနိုင်တဲ့ စွမ်းရည်ကမရှိဘူးဦးဇင်းတို့မြတ်စွာဘုရားရှင်ကမိမိမက်ထားတဲ့အိမ်မက်ကိုသူတစ်ပါးကိုပြန်မပြောနိုင်ဘူးလားပြောနိုင်တယ်ဘာဖြစ်လို့ပြောနိုင်ရသလဲလို့ပြောရင်ပေါ့လောကမှာဦးဇင်းတို့အားလုံးဒီခုလိုသကလုံးတွေအဖြစ်နဲ့မကြားရဘူးဆိုရင်နားလည်ပါမလားနားမလည်ဘူးဒါကတော့ဖြစ်ပထဝီဓာတ်ပါဒါကတော့ဖြစ်အာဘောဓာတ်ပဲဒါကတော့ဖြစ်တေဇောဓာတ်ပဲဒါကတော့ဖြစ်ဝါယောဓာတ်ပဲလို့ပထဝီအာဘောတေဇောဝါယောလို့ပြောရင်ဒါကြီးတို့နားမလည်ဘူးလားအဲ့လိုမှပြညတ်တယ်ပြီးမပြောဘူးဆိုရင်တော့နားလည်ပါမလားနားမလည်ဘူးဦးဇင်းတို့အမှန်သာဗုဒ္ဓမြတ်စွာဘုရားရှင်ရဲ့ပြည့်စုံကဗုဒ္ဓတို့ရဲ့မတူညီမှုကတော့ဒါပါပဲပြည့်စေကဗုဒ္ဓကကိုယ်တိုင်သိထားတဲ့တရားကိုပြည့်ညတ်တယ်လို့မဟောနိုင်ပါဘူးသကလုံးအဖြစ်နဲ့ပြန်လည်ပြီးတော့မဟောနိုင်ဘူးမိမိသိခဲ့တဲ့တရားတွေဒါကတော့ဖြစ်ပါပဲဒါကတော့ဖြစ်ပါပဲလို့သကလုံးအဖြစ်နဲ့ပြောင်းပြီးတော့ပြောနိုင်တဲ့အစာရည်မရှိတဲ့အတွက်ကြောင့်သကလုံးတွေကိုကြားရပါမှပြည့်ညတ်တွေကိုကြားရပါမှသိနိုင်နားလည်နိုင်တဲ့အစာရည်ရှိတဲ့ဥစဉ်တို့ကဲ့သို့သောဓမ္မကြီးတရားကြီးတို့ပြည့်စုံသောပုဂ္ဂိုလ်များအတွေ့ပြည့်စေကဥဒါရဲ့ထုတ်ထင့်တည်ခြင်းဟာပြည့်ညတ်တည်ပြီးမဟောနိုင်တဲ့အတွေ့အကြောင်းကိုသိတို့အတွေ့ကျိုးဖြစ်ထွန်းမှုအမြဲတမ်းနေပါသွားတယ်။ဒါသလို့ရှိရင်ပြည့်ညတ်တည်ပြီးဟောနိုင်တဲ့မြတ်စွာဘုရားရှင်45ပါးပလုံးဟောကြားထားတဲ့ပြိတ္တက3ပုံဟာနိဗ္ဗာန်သွားရာလမ်းကိုညွှန်ပြထားတယ်လို့ပြောနေတယ်နော်။ဒါဆိုရင်နိဗ္ဗာန်သွားရာလမ်းဒီဒီပြိတ္တက3ပုံထဲကလည်းဖြစ်ရဘူးလားဖြစ်ရမယ်ဒီပြင်ပဘောင်ကိုရောက်သွားပြီဆိုရင်ဒီပြင်ကိုရောက်နေတဲ့အဆုံးအမတွေကိုဟောကြားပြသညွှန်ကြားပြသပြီးပြင့်စင်ကိုချပြတဲ့ဆရာသမားတွေတကယ်လို့များရှိနေခဲ့ရင်ပေါ့ဒီပုဂ္ဂိုလ်တွေဟာဖြစ်စီကဗုဒ္ဓတော်လည်းမဆွမ်းနိုင်တဲ့အလုပ်ကိုလုပ်နေကြတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါဥစဉ်တို့အားလုံးသတိထားရမယ်နော်မြတ်စွာဘုရားရှင်ကွင်ထွန်းမှတာလေပြညတ်တည်ပြီးဟောကြားနိုင်တဲ့ဆွမ်းရည်ကဖြစ်ပေါ်လာတယ်။ဒီလိုပြညတ်တည်ပြီးဟောကြားနိုင်တဲ့အတွက်သူတိတကယ်သူပဲတိခွင့်ဆိုတာရရှိလာကြတယ်။ဒီလောက်ကဒီလိုဖြစ်ပါလို့မြတ်စွာဘုရားပြောတော့ဒီလိုလိုက်တဲ့ဒီလိုအကျိုးရရှိတယ်။ဓမ္မာတိကိုဒီလိုဖြစ်ပါလို့ညွှန်ကြားထားတယ်။ဒီလိုလိုက်တဲ့အကျိုးရရှိတယ်။ဝိပဿနာပညာတွေကိုဒီလိုရရှိအောင်ပြင်ကြံပါ။အတိအကျဟောထားတာပါ။ဟုတ်ပြီ။ခက်တာကလောကသားတွေဆိုတာကခက်ခဲတဲ့လုပ်ငန်းရက်တွေကိုရှောင်တင်းလို့တဲ့သဘာဝလေးတွေရှိဘူးလားရှိတယ်ခက်တယ်ဆိုရင်လွယ်အောင်မလုပ်ချင်ဘူးလားဟုတ်ပြီမြတ်စွာဘုရားလေးတင်တင်တဲ့ကဘာတသိန်းဖြည့်ပြီးတော့မှဆရာဖြစ်လာတာမဟုတ်ဘူးလားခက်လို့လားလွယ်လို့လားနိဗ္ဗာန်သွားရလမ်းမှာခက်စကားနဲ့ပြောရင် short cut ဆိုတာရှိပါမလား
ရှိပါ
အဲ့ဒါတတိတော်ထားမယ်နော်အဲ့ဒါလမ်းလွယ်လိုက်လို့ရှိရင်တော့မြတ်စွာဘုရားရှင်ရဲ့အဆုံးမနဲ့ဆန့်တင်ပဲဖြစ်သွားရင်မိမိဘဝတဆင့်တဲ့တဲ့မြင့်တဲ့မြင့်လို့ရအတွက်အဝေးကြီးမဝေးသွားနိုင်ဘူးလားမ
ဝေးပါဘူး
ဒီဘဝရရှိခြင်းဟာတဆင့်တဲ့တဲ့မြင့်တဲ့မြင့်တဲ့ဘဝတစ်ခုကိုပို့ဆောင်ပေးဖို့ညာဖြစ်တယ်လို့အတိညာအသင်္ကြန်ရှိတဲ့ပုဂ္ဂိုလ်တိုင်းမှာဒီသန္တာတွေရှိနေဘူးလားရှိတယ်ဒါနသီလဘာဝနာကိုစင့်ကြံကြိုးကြိုးအားထုတ်နေကြတယ်ဘာဖြစ်လို့လဲမြင့်တဲ့မြင့်ကျင်ကြတာကိုဒါပေမဲ့လည်းပဲမြင့်တဲ့မြင့်ဖို့ညာအတွက်ဒီဒါနသီလပြင့်စင်ဆိုတဲ့ပြင့်စင်ပိုင်းအတွက်ကတော့သိပြီးတော့ခွဲထမ်းပြီးပြောကြသိမလို့သာဘူးပေါ့ဘာဝနာပိုင်းမှာကြတော့ကအလွယ်သိတဲ့ပုဂ္ဂိုလ်တွေသိများနေတဲ့လူခက်ကြီးမှာအလွယ်လမ်းကိုတီထောင်ပေးပြီးတော့လူသိများအောင်လုပ်တဲ့ဆရာသမားတွေကလည်းလောကကြီးမှာသိများလာတယ်ဘာဖြစ်လို့လဲကိလေသာသူပြောတဲ့ဒီခက်ကြီးမှာလတ်လာတော့ရရှိရေးအတွက်ဥတီချက်ထားပြီးတော့လွတ်လုပ်တဲ့ဆရာသမားတွေကလည်းသိများတယ်ကျူရအကျော်သောတွေများဖို့ရအတွက်လုပ်နေတဲ့ပုဂ္ဂိုလ်တွေကလည်းသိကြတယ်။ဖះရဲ့မြတ်တာကမှမထောက်တော့ဘူး။ဖះရဲ့စကားတော်တွေကမှမထောက်တော့ဘူး။မိမိရဲ့ပြောကျင်တဲ့စကားတွေ၊ဟောကျင်တဲ့စကားတွေနဲ့ဟောပြီးတော့နေကြတဲ့အချိန်မျိုးရောက်နေပါတယ်။ဒါဥစဉ်တို့အနေနဲ့ကတစ်ချိန်တုန်းကတော့လည်းနားမလည်မသိခဲ့ဘူးပေါ့။ကိုယ်တိုင်ကိုယ်ကျသာသနာ့ဘင်းသားလို့ခေါ်တဲ့ဖះသားတော်ဖြစ်လာတဲ့အချိန်မှာသာသနာ့ကြီးနဲ့ပတ်သက်ပြီးရင်းလေးပွဲရတယ်အများကြီးတွေ့နေရပါလေအများကြီးလည်းကြားနေရပါလေဒါကြောင့်မို့ဘုရားတို့အနေနဲ့ကဘုရားဘယ်လိုဟောထားတယ်လိုက်ပြီးတော့လေ့လာနေတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဘုရားဘယ်လိုသင်စေခြင်းလဲဆိုတာကိုလိုက်ပြီးတော့လေ့လာပြီးတော့ကျင့်ကြံနေတဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်ဘုရားသင်စဉ်နဲ့လွဲမားနေတဲ့သင်စဉ်တွေကိုလည်းဒီခေတ်မှာများစွာတွေ့နေရတယ်ဘုရားမပြောတဲ့စကားတွေလိုက်ပြီးပြောတယ်ဘုရားမဟောတဲ့စကားတွေလိုက်ပြီးတော့ပြောကြတယ် ဒါကသာသနာပြုတယ်လို့ခေါ်နိုင်ပါ့မလ
ား
မခေါ်နိုင်ဘူးသာသနာဖြတ်တဲ့ပုဂ္ဂိုလ်လို့ခေါ်နိုင်ပါတယ်လေးတင်တင်နဲ့ကဘာတသိဖြစ်တင်ပြီးတော့မှသိလာတဲ့ဒီတရားတွေကိုမသောရှောက်မသိမ့်သိမ့်ပဲနဲ့ကိုယ့်ရဲ့လက်လာမှာအချွေးရန်ကြော်သောပေါများရေးဆိုတဲ့ဥတီတက်ကိုဥတီပြီးတော့ဒီလိုမျိုးလောက်ကြလို့ရှိရင်လူကျန်သမားတွေကိုပုဂ္ဂလရေးရာရကြီးညိုသွားတဲ့အဖြစ်များမှာအကျိုးစီးပွားတွေမဆက်ရသွားကြဘူးလားဆက်ရသွားတယ်ဒါဆိုလို့ရှိရင်တမာရီပြင်စင်ကိုကျင့်မယ်ဆိုရင်ကမ္မထမ်း40ထဲကဟုတ်မှဟုတ်ပါရဲ့လားလို့စမ်းသစ်ဖို့တော့ဒီနေ့မိမိအကျိုးစီးပွားလိုလားတဲ့တဘွားတဲ့တဘွားတစ်ဆင့်တစ်ဆင့်မြင့်တဲ့ပုဂ္ဂိုလ်တွေမှာတောင်းလို့မရှိဘူးလားရှိတယ်ကျန်တော့ပြောတိုင်းလက်ခံဖို့ရအတွက်သတ္တတရားဆိုတဲ့ယုံကြည်မှုဆိုတာကတော့အရေးကြီးတယ်။ဒါပေမဲ့မိမိကျန်တော့ပြောနေတာလမ်းမှန်ဖြစ်ရလားမဖြစ်ဘူးလားဆိုတာကတော့စမ်းသစ်ဖို့တော့မိမိတို့မှာတာဝန်မရှိဘူးလား
။
ရှိတယ်။ဦးဇင်းတို့လောကလူသားတွေဒီဦးနဲ့ဒီဆက်ဆံတဲ့အခါမှာဒီပုဂ္ဂိုလ်ပြောတာဟုတ်မှဟုတ်ရလားလို့တော့တန်တရားမဖြစ်ဘူးလား။ဖြစ်တယ်။ဖြစ်တဲ့အခါတွေမရှိဘူးလား။ဒါပေမဲ့ဦးဇင်းတို့ရဟန်းတော်များပြောရင်တော့နည်းနည်းလေးတော့စမ်းသစ်ဖို့မလိုဘူးလား။ဦးဇင်းပြောတဲ့စကားကသာဆန်းစစ်သေးတယ်ပါလေ။မဖြစ်လို့လေ။ယုံကြည်မှုဆိုတဲ့တရားဟာနိဗ္ဗာန်သွားရလမ်းကြောင်းမှာသိရည်ကြီးတယ်ဆိုတော့နှမ်းတယ်။ဒါပေမဲ့ဆန်းစစ်သေးတယ်နဲ့ယုံကြည်လိုက်လို့အဲ့ဒီယုံကြည်မှုကမှားရင်သွားရင်မိမိအတွက်အကျိုးမမဲ့ပါဘူးလား။မ
ဲ
့ပါဘူး။ဉာဏ်ရှိသူတော်ကောင်းဆန်းရင်ဘယ်တော့မှသက်ချင်းမယုံပါဘူး။ကြားတယ်၊သုံးသက်တယ်၊သင်ကျင်တယ်၊လိုက်နာကြည့်တယ်၊အကျိုးရှိတယ်၊ဟုတ်တယ်၊မှန်တယ်၊အားလုံးပဲ။ဒါဆန်းသွားပြီ။မကန်တဲ့လမ်းကြောင်းလေးလို့သဘောမပေါက်ဘူးလား
။
အဲ့ဒီအချိန်ကျတော့မှယုံကြည်မှုဆိုတဲ့တရားဖြစ်ပေါ်လာရင်ကောင်းလား။က
ောင်းပါဘူး။
ကောင်းတယ်။ခုလိုတိလာရှင်စင်ကိုကျင့်ရမယ်မြတ်စွာဘုရားပြောတယ်။အာတိလာမလိုပါဘူးလို့ပြောတယ်။တမာရီရှင်စင်ကိုမြတ်စွာဘုရားရှင်ကတဆင့်ဆက်ပြီးတင်တယ်။အာတမာရီမလိုပါဘူးလို့ပြောတယ်။ဒါဆိုလို့ရှိရင်တော့မြတ်စွာဘုရားရှင်ရဲ့စကားတော်နဲ့မဆန့်ကျင်သွားဘူးလား။မှန်ပ
ါတယ်
ဗျာ။မြတ်စွာဘုရားရှင်ကပြောလေ။တမာရီဘိက္ခူပါဝေထတမာရီတော်ဘိက္ခူဘိက္ခူယထာကုတံပသနာတိ။စေတယံတို့တမာရီကိုထူထောင်ကြ။တမာရီရှိတဲ့ပုဂ္ဂိုလ်ဟာဟုတ်တိုင်းမှန်စွာသိလိမ့်မယ်၊နေလိမ့်မယ်။ဒါဆိုစန့်ကျင်တဲ့ပြောမယ်။တမာရီမရှိရင်ဟုတ်တိုင်းမှန်စွာမသိနိုင်မမြင်နိုင်ဘူး။ဒါမြတ်စွာဘုရားရှင်တိုက်ရိုက်ပြောဆိုထားတဲ့စကားတော်ပါ။သုတ္တန်တော်များများမှာလာရှိပါတယ်။အင်္ဂုတ္တရနိကေ၊သံယုတ္တနိကေစတဲ့နိကေတွေမှာလာရှိပါတယ်။တခါမြတ်စွာဘုရားရှင်ဒီလောက်နဲ့မရလိုက်ဘူး။စေတယံတို့တမာရီရှိရင်ဟုတ်တိုင်းမှန်စွာသိမယ်၊မြင်မယ်လို့ငါဘုရားမိန့်ထားတယ်။တမာရီရှင်ဘာတွေကိုဟိုတိုင်းမှာဆိုသိမှမြင်ပါလေဒီလိုမိကုန်းထပ်ပြီးတော့မေးတယ်မေးပြီးတော့ကိုတော်တိုင်းကြံဖြည့်တယ်တစ္ဆာလေးပါးကိုဟိုတိုင်းမှာဆိုသိလိမ့်မယ်မြင်လိမ့်မယ်တစ္ဆာလေးပါးဘာတွေလဲဆိုတာအားလုံးသိကြပြီဖြစ်တယ်ဒါပေမဲ့နာမည်အဖြစ်နဲ့သိထားတော်ညာလေးပဲတစ္ဆာတစ်ပါးတစ်ပါးချင်းစီရဲ့တရားကိုယ်ကိုသဘောမပေါက်အများကြီးဖြစ်နေကြတယ်ခဏကတိလာချင်းစဉ်ရဲ့ရည်ရွယ်ချက်ကိုမသိတဲ့ကဲ့သို့ပေါ့ဒီသစ္စာ၄ပါးထဲမှာပရမသစ္စာလို့ခေါ်တဲ့ဒုက္ခသစ္စာကဘာကိုပြောတာလဲလို့မိမိတို့ကပုဂ္ဂိုလ်တရားယောက်ကမင်းများခဲ့ရင်ဘယ်လိုများအဖြေပေးရင်ကောင်းမလဲလို့ဒီနေ့တော့ဥစဉ်ဆွေးနွေးကြပါလေကေတဂမကြီးဒုက္ခသစ္စာဆိုတာဘာလဲလို့မေးခဲ့ရင်ဘယ်လိုလုပ်မလဲ
ဘောရယနာဒုက္ခလည်းမင်းထား
ပါဘူးအေးဟုတ်ပြီဟုတ်ပြီဒီထက်ပိုပြီးတော့ပြောနိုင်ဦးမလား
အဲ့ဒီအကုန်လုံးမဲပြဖြစ်ပေါ်လာကြရအောင်ကျ
ောင်းကျုပ်ကတော့အမှန်ရှိတယ်။အေးဟုတ်တယ်ဟုတ်တယ်ဒါကတော့အမှန်ပဲပေါ့နော်။ဂါကြီးကလည်းများဖြစ်ပြီးတော့တက္ကမကြီးကိုထောက်ခံပေးခြင်းသေးလား။မပြီးတော့ဘူးခဲ့။တက္ကမကြီးကိုထောက်ခံပုံရပါတယ်နော်။ကဲဟုတ်ပြီဒါဆိုရင်တော့ဘဝရတာကဒုက္ခပါပဲ။ဘဝရရှိခြင်းကိုမြတ်စွာဘုရားရှင်ကဒုက္ခပဲ။ဇာတိပိဒုက္ခနော်။ဒါကြောင့်မို့ဘဝရရှိခြင်းဟာဒုက္ခဖြစ်ပါလေ။ဒါပေမဲ့တရားကိုထိုးထွင်းသိဖို့ရန်အတွက်ဘဝရရှိခြင်းဟာဒုက္ခပဲလို့သိုံလောက်တော့အလုံးလောက်ဘူးဖြစ်ပါလေ။အဖြစ်လို့လေဘဝရတာလည်းဒုက္ခပဲမဟုတ်ဘူးလား။ကြီးရတော့ဒုက္ခပဲမဟုတ်ဘူးလားတကယ်မကြီး။တကယ်ဟုတ်ရဲ့လား။ဟုတ်တယ်တကယ်တော့လေဝမ်းတာခြင်းဟာလေဒုက္ခတစ်မျိုးပဲ။ဝမ်းနေခြင်းဟာလေဒုက္ခတစ်မျိုးပဲ။ဒါကြောင့်မို့ဘဝရရှိရင်ဝမ်းသာရမယ်ဝမ်းနေရမယ်ဒုက္ခကြီးဖြစ်ကြပါလေဒါပေမဲ့လည်းအဲ့ဒီဒုက္ခကြီးလူတိုင်းလူတိုင်းမြင်တာထင်တာတဲ့အတွက်လူတိုင်းနားလည်အောင်မြတ်စွာဘုရားရှင်ဟောပြခဲ့တဲ့ပြည့်ညတ်သင်ထားတဲ့စကားပါဘဝရတဲ့ဒုက္ခကြီးဖူးဆေးရတဲ့ဒုက္ခကြီးဒေါမနတဝေဒနာဒေါမနတဝေဒနာဆိုတဲ့ဒီဝေဒနာတရားတွေဟာလည်းပဲဒုက္ခကြီးပဲဒီလိုမြတ်စွာဘုရားဟောထားတယ် นิพพานตั้วยาลั้นจ้องด้วยลုံหลอกติตะโพတော့ไม่ရှိได้ดูเทศาพญาชินก็นิพพานตั้วยาลั้นจ้องด้วยลုံหลอกနိုင်ได้ทุกข์ทิศาကိုတော့จิตเซนကိုจิตเนปุคคุญญาด้วยยอมจักทาไปทุกข์ทิศาဆိုတာကธรรมเสตจาแท้มาสังขิตีนะปิสุปาราเนขันธ์ทุกข์อจิญจุอาภิขันธ์5บาကိုทุกข์ทิศาလို့ခေါ်တယ်ဘဝရရှိခြင်းကိုဒီဘဝနောက်ဘဝအပေလေးပုံတော့ဘဝတွေလည်းပြောပြောခန္ဓာ၅ပါးရရှိနေတယ်လို့ပြောရမှာဖြစ်တယ်ဒုက္ခသစ္စာရရှိတယ်လို့ပြောရမှာပေါ့နော်ဒီခန္ဓာ၅ပါးကိုအရှင်းချုပ်နိုင်လို့ရှိရင်တော့ရုပ်နာမသားပဲမရှိဘူးလားဟုတ်တယ်ဒါဆိုရင်ဒုက္ခသစ္စာဆိုတာခန္ဓာ၅ပါးဒုတိယမဟုတ်ရုပ်နာမနှစ်ပါးပဲဒါဆိုရင်မြတ်စွာဘုရားကရုပ်ဆိုတာဘာကိုပြောတာလဲလို့ကြားဖို့တယ်ဟာ
ဒီ
ပြန်နေရတဲ့ဒီခွဲဟုတ်ပြီအလုပ်တော့မရဘူးပါခမကြီးနော်အတော့ဖောက်ကူတယ်ပေါ့အ
သိရသိနေတာသင်္ခါအသိကြတာ
ဆာမျက်ပြင်းလို့ဟုတ်ပြီဟုတ်ပြီဘယ်လိုသိထားလဲဆိုရင်ဦးဇင်းတို့အများကြီးဓမ္မကြီးဘောအတွက်မြင့်တဲ့နေအောင်လုပ်နိုင်တဲ့ဘုဒ္ဓတာတွေဖြစ်ပါလေဒါပေမဲ့လောကကြီးမှာသိတော့သိတယ်မသိဘူးတဲ့အဲ့လိုပုံကူကြီးမများဘူးလားများပါတယ်သိလျက်နဲ့မသိတဲ့တိလျက်နဲ့မကျင်းဆိုတဲ့ပုဂ္ဂိုလ်တွေတော့မရှိဘူးလားရှိတယ်အဲ့ထဲဥသိန်းတို့ဒကာမကြီးတို့ပါလို့ကောင်းလားမ
ကောင်း
မကောင်းဘယ်တော့မှမပါစီရဘူးတိလျက်နဲ့ရှင်းတဲ့ပုဂ္ဂိုလ်တွေပါဖို့ရန်အတွက်ဥသိန်းတို့လည်းကိုယ့်ကိုယ်ကိုသတိထားရပဲဒကာကြီးဒကာမကြီးတို့လည်းသတိထားဖို့မလိုဘူးလားဟုတ်တယ်ဟုတ်ပြီရုပ်နဲ့ပတ်သက်ပြီးမြတ်စွာဘုရားရှင်ကရုပ်နဲ့တဲ့နဲ့၈ပါးရှိတယ်လို့ဟောထားတယ်နာမရူပပြိသေဒဉာဏ်ထဲမှာရူပပြိကဉာဏ်ဆိုတဲ့ရုပ်ကိုပိုင်းခြားသိခြင်းဆိုတဲ့ဉာဏ်တစ်မျိုးမရှိဘူးလားလက်တော်ပြတဲ့ရဲ့ပါပြောလေရုပ်နဲ့တန်နဲ့၈ပါးသိခြင်းကိုရူပပြိကဉာဏ်ရရှိခြင်းလို့ခေါ်တယ်တဲ့အဖရာရဲ့စကားတော်ပဲပြညတ်တင်ဟောထားတဲ့တရားစကားတော်ပဲရုပ်တွေကိုဒီလိုသိအောင်ရှင်းရမယ်လက်တော်ပြတဲ့ရဲ့ဟောထားတယ်ဟုတ်ပြီတမထပိုင်းမှာကမ္မထမ်း၄၀ရှိတယ်ဆိုတော့မှန်တယ်ဝိပဿနာပိုင်းရောက်တော့မြတ်စွာဘုရားကမ္မထမ်းဘယ်နှမျိုးတင်တယ်လဲ၂မျိုးပဲတင်တယ်ရုပ်ကမ္မထမ်းနဲ့နာမ်ကမ္မထမ်းဒါဆိုရင်အဲ့ဒီကမ္မထမ်းပိုင်းထဲမှာတမထကမ္မထမ်းပိုင်းမှာ၄၀ဆိုတော့မှန်တယ်အဲ့ဒီ၄၀ထဲမှာ၂ဖက်ရကမ္မထမ်းတွေပါကြတယ်ဓကမ္မထမ်းဆိုတဲ့ကမ္မထမ်းက၂ဖက်ရကမ္မထမ်းပဲတမထကမ္မထမ်း၄၀ထဲမှာသူပါတယ်ယုတ်ကမ္မထံကိုဝိပဿနာပိုင်းမြတ်စွာဘုရားသတ်တယ်တော့ဓကမ္မထံကိုရှုပါဒါဆိုဝိပဿနာကိုရှုလို့တယ်ဆိုရင်မြတ်စွာဘုရားဘယ်ကဆိုကြလဲဓကမ္မထံအချင်းဤအချင်းဤတဲ့သင်္ခေပဤနဲ့ဝိထာရဤလို့ခေါ်တယ်ပေါ့သင်္ခေပဆိုတာအချင်းဝိထာရဆိုတာအချင်းပဲအချင်းဤအချင်းဤတဲ့ရကိုသင်္ခေသာသင်္ခေသမီးလို့ရှုကြပါဒါဝိပဿနာပိုင်းရောက်ရင်ရှုရမယ်ကမ္မထံနဲ့သမารိကိုဖြင့်ပြီးတော့วิปัสสนาကုသင်တဲ့ပုဂ္ဂိုလ်လည်းရှောင်လို့မရတဲ့ကမ္မထံပဲวิปัสสนาဓာတ်ရိုက်သွားမယ်ဆိုတဲ့ပုဂ္ဂိုလ်ဒီအတွက်လည်းယုတ်ကမ္မထံကနေစရှုရမှာဖြစ်တယ်ယုတ်ကမ္မထံကိုရှုရင်မြတ်စွာဘုရားရှင်ကဓာတ်ကြီး၄ပါးကမ္မထံပထဝီဓာတ်အဘောဓာတ်တိသောဓာတ်ဝါယောဓာတ်ဆိုတဲ့ဓာတ်ကြီး၄ပါးကမ္မထံကိုဖြင့်ပါဒါဆိုရင်အဲ့ဒီလိုဘုဒ္ဓတာသံသင်္ကန်ကံရှိတော့မှသင်္ကန်တဲ့အတွေးဆိုတာမဖြစ်ပေါ်လာဘူးလားအဲ့ဒီသင်္ကန်းတဲ့အတွေ့ရှိတဲ့အခါကျတော့မှသင်္ကန်းတဲ့အလုပ်ဆိုတာကမဖြစ်လာနိုင်ဘူးလားဖြစ်လာနိုင်တယ်ဟုတ်ပြီခုနကသိလျက်နဲ့မသိတဲ့လောကလူသားတွေအကြောင်းနည်းနည်းပြောဦးဦးဇင်းတို့သာသနာ့ဝန်ထမ်းရှင်ဟန်းတွေကအစပါပါတယ်ဟိုးမူလတန်းအလတ်တန်းလောက်ကလေးကရုပ်နဲ့တန်းနဲ့ရှင်းပါးကိုအာဂုံတိုက်ပြီးတော့တက်ခဲ့တယ်ရုပ်နဲ့တန်းရှင်းပါးကိုဣဓမတ်သသင်းကြိုချမ်းကြီးထဲမှာဟိုးငယ်စဉ်တောင်ကြီးတောင်ပွဲတွေဖျက်ရမယ်ဆိုလို့တက်ခဲ့တယ်ဒါကကြီးလာလို့ပฏิပတ်ဖြစ်စဉ်တည်းဖြင့်ရောအဲ့ဒီရုပ်တွေတစ်ခုမှမရှိတော့ဘူးတိလျက်နဲ့မသိတဲ့ပုဂ္ဂိုလ်မဟုတ်ဘူးလားအဲအဲ့ဒီပုဂ္ဂိုလ်ကြီးကအသာဖြစ်နေတာနော်အဲ့ဒီသာသနာ့ဝန်ထမ်းရှင်ဟန်းတွေကဘုရားစကားမလိုက်နာတော့ဘူးဆိုတော့မခက်ဘူးလားဒါပေမဲ့အချို့များကမလိုက်နာခြင်းနဲ့သားရဲနဲ့စေတနာကြောင့်မဟုတ်ဘူးချင်းရမယ်ဆိုတော့မသိလို့မချင်းရအဖြစ်လို့လဲဆိုတော့နိဗ္ဗာန်သွားရလမ်းကိုတင့်နိုင်ဖို့ရန်အတွက်ကတော်တော်နည်းနည်းဆိုင်ဆိုင်ပါရမီကြီးပါမှပဲညွှန်ကြားနိုင်ကြတာကိုစာပေလောက်ဖတ်ပြီးတော့သောင်းပွဲအောင်ရုံပဲလုတ်ခဲ့တဲ့ပုဂ္ဂိုလ်တော်တော်များများဖြစ်နေတော့ကျင့်ရမယ်လို့အတိမုံကြဘူးဦးဇင်းတို့ဖောက်တော်ရကိုရောက်ရှိလာတဲ့သာတ္တပိတ္တကိုယ်တိုင်ကဝန်ခံသွားပါဘူးခုမှဝန်တာလိုက်တာဗျာတဲ့ဒီမှာသိရတယ်ဘုန်းကြီးတပါးဦးဇင်းကိုမိတ်သွားပြီးပါတယ် တပြည့်တော်လို့ဗျာဒီစာတွေကိုတစ်ချိန်လုံးကဆက်ခဲ့တယ်သင်လည်းသင်ခဲ့တယ်ကိုကိုယ်တိုင်လည်းပြန်ပြီးစာတွေပြန်ဖြတ်ပြီးခဲ့တယ်ဒါပေမဲ့ဓာတွေကဘုရားဉာဏ်နဲ့တည်ထားတဲ့ຢာတွေဒုက္ခဘုရားဉာဏ်ကိုပြန်လဲပူဇော်တဲ့အနေနဲ့ပြန်လဲပြီးသင်ကြားနေကြတာဒါတော့ပဲစိတ်ထဲမှာထင်မှတ်မိတယ်ဒီလိုကြည့်ရမယ်လို့တခါမှနားမလည်ခဲ့ဘူးအခုတော့ဖောက်တော့ရောက်တဲ့အခါမှာမြတ်စွာဘုရားရှင်ချင့်ချံဇေလိုတဲ့ရုပ်နဲ့ဇာနဲ့ရှင်းပါးကိုရှင်းလိုက်ပါမှရူပပရိက္ခဏံကိုရရှိမယ်ဆိုတဲ့သာတွေ့အနေနဲ့တပြည့်တော်တို့ပြီးသားတော်လည်းပဲမသိလည်းပဲရူပပရိက္ခဏံရနိုင်တယ်လို့တခြားတခြားသောဆရာသမားတွေကပြောနေကြတယ်ရုပ်သာထူးပြီးတော့ရှုနေကြတဲ့ဘဝနဲ့ရခဲ့တဲ့ပုဂ္ဂိုလ်တွေပဲဖြစ်နေကြတယ်အခုတော့မှမဖြစ်သွားလဲဆိုတော့တပြည့်တော်လေးတဲ့အခုအဘိဓမ္မာတွေကိုသင်ပေးနေရတာသိကိုဝန်းတာလိုက်တာဗျာအရင်တော့ကလို့ဆိုလို့ရှိရင်ရတမဲ့နေအခုတော့ဒီဟာရီယာတကယ်ပဲသိနိုင်တဲ့တရားတွေတကယ်လည်းပဲသိမှသာလျှင်ရူပပရိက္ခဏံကိုရနိုင်တယ်လို့သိလာတဲ့အခါကျတော့သာပေပင်တဲ့အခါကျလို့ရှိရင်ရုပ်ကိုဒီလိုရှုရတယ်ရတဲ့အခါမှာဓကမတန်းကိုရှုလိုက်တဲ့အခါမှာသမာဓိဖြစ်ရင်ခန္ဓာကိုယ်ကနေလင်းအောင်ကြည်ကြီးထွက်လာတယ်အဲ့ဒီလင်းအောင်ကြည်ကိုဆက်ပြီးတော့လင်းအောင်ကြည်ဒုံးကြီးမှာလင်းဒုံးကြီးမှာဓာတ်ကြီးလေးပါးကိုဆက်ပြီးဆက်လိုက်မယ်ဆိုရင်ရုပ်ကလတ်ကြီးပြိုကွဲသွားတယ်သစ္စာပြားရှင်ကတလောကလုံးကိုအထက်ကလတ်လို့ခေါ်တဲ့ယုတ်ကလတ်တွေနဲ့ပြီးဆောက်ထားတယ်။ဒီယုတ်ကလတ်တွေဟာအလွန်အလွန်ပဲသိငင်ကြတယ်။ဒီလိုပြောဆိုထားကြတယ်။ဒီယုတ်ကလတ်တွေဟာခန္ဓာကိုယ်တိုင်လုံးမှာပြည့်နေပြီးနေကြတယ်။ဒီယုတ်ကလတ်တွေကိုတွေ့ရှိတဲ့အခါမှာပြည့်ညတ်အသေးဆုံးအဖွဲ့အစည်းကိုသိချင်းမျှတာဖြစ်သေးတယ်။ဒီယုတ်ကလတ်တွေမှာပထဝီဓာတ်အဘောဓာတ်ဝါယောဓာတ်ဒေဇောဓာတ်ဝဏ္ဏခန္ဓာရတ္တဩဇာဇီဝိတပတာရဆိုတဲ့ယုတ်သဘောတရားတွေရှိကြတယ်။အဲ့ဒီယုတ်သဘောတရားတွေကိုသခုဓာရသောတဓာရစတဲ့ဓာရ6ပါးစလုံးကလိုက်ပြီးတော့ရှုလိုက်နိုင်တဲ့အခါကျတော့မှပရမတ်ဆိုင်အောင်ထိုးထင်းသိပြီးတော့ရူပပရိက္ခဉာဏ်ကိုရရှိတယ်လို့မြတ်စွာဘုရားရှင်ကပြည့်ညတ်တင်ပြီးတော့ဟောကြားသွားပြတဲ့အတွက်ကြောင့်ဒီယုတ်28ပါးကိုသိရအတွက်ကြိုးစားခြင်းဒီဘဝကိုတစ်ဆင့်တစ်ဆင့်မြင့်တဲ့မြင့်အောင်လုပ်လို့တဲ့ပုဂ္ဂိုလ်များအတွက်အရေးမကြီးဘူးလားရေးကြည့်တယ်အဲ့ဒီလိုယုတ်ကမ္မထံကိုတောင်းကမ္မထာကိုမရှိပါဘဲနဲ့မိသူမျှမသိနိုင်ပါဘူး။ဘယ်တော့မှလည်းမသိနိုင်ပါဘူး။မဖြစ်လို့လေ။နိဗ္ဗာန်သွားရလမ်းဒီဖြစ်စေကဗုဒ္ဓတော်လေမညွန်ကြားနိုင်တဲ့လမ်းဖြစ်တယ်။ဒါကြောင့်မို့မြတ်စွာဘုရားစကားတော်ကိုလိုက်နာပါမှသာလျှင်ဖြစ်နိုင်တဲ့လမ်းဖြစ်တဲ့အတွက်ဒီလိုမြတ်စွာဘုရားစကားတော်တွေကိုလိုက်နာခြင်းဟာမိမိရဲ့ဘဝကိုတဆင့်တဲ့တဆင့်မြင့်တဲ့မြင့်လို့တဲ့ပုဂ္ဂိုလ်များအတွက်ပုဂ္ဂလဒိဋ္ဌံလို့ခေါ်တဲ့အတ္တကိုအခြေခံထားတဲ့အယူဆွဲတွေကိုချိုးနှိမ်ပြီးတော့ဓမ္မဒိဋ္ဌံလို့ခေါ်တဲ့ဓမ္မကိုဥတီထားတဲ့ခံယူချက်ကလေးတွေကိုဦးဇင်းတို့အားလုံးပြုခင်ပြောင်းလဲခဲ့ကြရတာ။အဖြစ်လို့လေဦးဇင်းတို့ကိုယ်တိုင်ကတစ်ချိန်တုန်းကအခြားသောရှင်းစဉ်တွေကိုရှင်းခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါလေ။လို့ရှင်းခဲ့တဲ့အခါမှာအတ္တဆိုတဲ့သဘောတရားနဲ့တွေ့တာပြီးနေခဲ့ဘူးလေ။တကယ်အမှန်တရားကိုသိတဲ့အခါမှာငါသိခဲ့တဲ့ဟာတွေကအခုသိတဲ့ဟာတွေနဲ့လဲနေပါလားဘယ်ဟာကမှားလဲဘယ်ဟာကမှန်လဲဒီလိုမျိုးဆန်းစစ်တဲ့စိတ်ဓာတ်ကလေးတွေပေါ်ပိုင်ခွင့်ရှိခဲ့တာပဲတော်တော်လေးကုက္ကုကျေးဇူးတင်ရပါတယ်ဘာဖြစ်လို့လဲအဆွဲတစ်ခုကိုဖြောက်ရတာသိမခက်ဘူးလားခက်တယ်ကိုယ်ရင်ဆွဲထားတဲ့အရာကိုမှန်တယ်လို့အမြဲတမ်းယူဆကြတဲ့ပုဂ္ဂိုလ်မများဘူးလားရှင်းမြောင်းတဲ့အဋ္ဌဉာဏ်နဲ့ရင်ဆိုင်ကြတဲ့လောကသားတွေကသိများတော့အဲ့ဒီထဲကိုမပါခဲ့တာတော့တော်ရဲ့လို့ကုက္ကုတော့ဝမ်းသာမိပါလိမ့်နော်ဒီလိုပဲအားလုံးနဲ့ဒီလိုပဲဝမ်းသာခွင့်ရအောင်တော့ကြိုးစားဖို့လိုလားလိုတယ်အဲ့ဒီလိုရုပ်တွေကိုသိပြီးတဲ့နောက်မှာနံတွေကိုဆက်ပြီးရှုရမယ်နံတွေကတော့သိကိုလေးနဲ့တဲ့အတွက်ကြောင့်ဥစဉ်နေနဲ့မပြောလို့ပါဘူးနော်ဒါပေမဲ့ရုပ်တရားကိုကြည့်ရင်နံတွေကိုလည်းဟုတ်တိုင်းမှန်စွာတမာရရှိရင်ဟုတ်တိုင်းမှန်စွာသိမယ်လို့မြတ်စွာဘုရားရှင်ပြောတဲ့အတွက်အဲ့ဒီရုပ်တွေနံတွေကိုပရမတ်ဆိုင်အောင်သိတဲ့အချိန်မှဒုက္ခသစ္စာကိုသိတယ်လို့ခေါ်တယ်ဟုတ်ပြီဒုက္ခသစ္စာကိုသိပြီးတဲ့နောက်မှာဒုက္ခသစ္စာဖြစ်ကြောင်းတရားကဘယ်တရားလဲ။သမုဒယသစ္စာ။သမုဒယသစ္စာသည်ဒုတိယသစ္စာပဲမဟုတ်လား။ဒါဆိုရင်ဒုက္ခသစ္စာသည်ဒီဘဝဆိုတဲ့ဘဝကိုရရှိခြင်းသည်ခန္ဓာ၅ပါးယုံနာ၅ပါးကိုရရှိခြင်းဖြစ်တဲ့အတွက်ဒုက္ခသစ္စာရတယ်လို့ခေါ်ဘူးလား။ဒါဆိုရင်ဒီဘဝကိုရရှိခြင်းဟာသမုဒယသစ္စာကြောင့်ဖြစ်တယ်ဆိုရင်ဒီသမုဒယသစ္စာဘယ်တော့မှဖြစ်တယ်လဲ။အတိတ်တုန်းကဖြစ်တယ်မြတ်စွာဘုရားရှင်ကအတိဒါနာဂရသစ္ဆုတ်ပန်နာစသည်အဖြစ်ဟောထားတယ်အတိတ်နာဂသစ္ဆုတ်ပန်စသည်၁၁မျိုးသောတရားတွေကိုရှုရမယ်အဲ့ဒီ၁၁မျိုးထဲမှာအတိတ်မပါနေဘူးလားဒီအတိတ်ကိုဘာဖြစ်လို့ရှုခဲရတယ်လဲဆိုရင်သမုဒယသစ္စာတည်ရေးဒီသစ္ဆုတ်ပန်ဘဝမှာမိမိတို့မိခင်ဝန်းထဲမှာစပြီးတော့ပြိတ္တိတည်ကြတယ်အ အတိတ်ကသမုဒိယသစ္စာကြောင့်မိခင်ဝန်းထဲမှာခန္ဓာ၅ပါးယုံနေတယ်ပါဆဖြစ်တယ်။ဒါဆိုရင်အတိတ်ကအကြောင်းကံကိုသိအောင်ရှုပါမှသမုဒိယသစ္စာကိုသိနိုင်တာမဟုတ်ဘူးလား။အဲ့လိုအကြောင်းတရားကျူတရားကိုသိတဲ့အချိန်မှာသမုဒိယသစ္စာကိုစတင်ပြီးတော့သိရှိတယ်လို့ခေါ်တယ်။ဒါဆိုရင်အဲ့ဒီသမုဒိယသစ္စာကိုသိတဲ့ပုဂ္ဂိုလ်ဒီသားလျင်ဒုတိယသစ္စာကိုထိုးထွင်းသိတယ်လို့မပြောနိုင်ဘူးလား။ဒါဆိုရင်ဝိပဿနာရဲ့အရှုခံအာယုံတွေကဒုက္ခသစ္စာနဲ့သမုဒိယသစ္စာတနည်းခန္ဓာ၅ပါးယုံနာ၅ပါးကြောင့်ကျိုးတရားတွေကိုဝိပဿနာရဲ့အရှုခံအာယုံလို့ဒီလိုသတ်မှတ်ထားပါလေ။ဒါဆိုဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုမသိသေးဘူးဆိုရင်ဒီဒုက္ခသစ္စာနဲ့သမုဒိယသစ္စာဆိုတာကလက်ပြတ်တက်မှဂတိသိမ့်နဲ့ဖြီးပြီးတော့ဖြစ်ပြက်နေတဲ့တရားတွေအလွန်အလွန်နှိမ့်နှိမ့်မြန်မြန်ကြီးဖြစ်ပြက်နေတဲ့တရားတွေဝင်လေဖြစ်ပြက်ထွက်လေဖြစ်ပြက်လို့ရှားတဲ့တရားတွေဟုတ်ဘူးတွားတယ်လမ်းတယ်ချတယ်မှားလိုက်ပြီမရှိတော့ဘူးဖြစ်ပြီးပြတ်သွားပြီချလိုက်ပြီမှားထားတာမရှိတော့ဘူးဖြစ်ပြီးပြတ်သွားပြီမကြောက်ဘူးလားသိကြတယ်အဲ့ဒီအနိစ္စဒုက္ခမျိုးမဟုတ်ပါဘူးလက်ပြတ်တက်မှာဂရေသိမ့်နဲ့ဖြီးပြီးဖြစ်ပြတ်နေကြတယ်ငံတရားတွေလက်ပြတ်တက်မှာဂရေ9000လောက်ဖြီးပြီးတော့ဖြစ်ပြတ်နေကြတယ်ဒီလောက်ခဏမဲ့တသေးသေးနဲ့နှင်းမှန်းနေတတ်နေတဲ့တရားတွေကိုအချိန်နဲ့ချင်းချင်းချက်ပြီးမြင်နေရပြီဆိုရင်ဒီတရားတွေကလည်းမလွတ်မြောက်ချင်တာဘူးလားလွတ်မြောက်ချင်တာမင်းအဲ့ဒီလိုဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုသိပြီးတဲ့နောက်ခဏမစဲတသေးသေးဖြစ်ပြနေကြတဲ့ဒီယုတ်တရားနဲ့တရားတွေကိုနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးနံတင်ပြီးတော့ရှုပွားလိုက်တဲ့အချိန်မှာဝိပဿနာဉာဏ်တွေကရင့်ကျက်လာကြမှာဖြစ်တယ်ဒီလိုဝိပဿနာဉာဏ်တွေရင့်ကျက်တဲ့အဆုံးမှာမေညာပုံညာပေါ်လာမယ်ဘာဖြစ်လို့မေညာပုံညာပေါ်လာသလဲခဏမစဲတသေးသေးနဲ့ဖြစ်ပြနေတဲ့ဒီယုတ်တရားနဲ့တရားအကြောင်းတရားကျိုးတရားတွေကိုအမြဲတမ်းမြင်တွေ့နေရတဲ့ယောဂီသူတော်ကောင်းဟာအချိန်တုန်းကအလဲလဲအမှားမှားနဲ့ဆွဲကြီးဆွဲခဲ့တဲ့ဒီခန္ဓာအင်ကြီးရဲ့မိမိပေါ်မှာညှင်းမှန်းနှိမ့်ဆက်နေတဲ့လှည့်စားပြီးတော့ထားခဲ့တဲ့အမြင်သားပြီးတော့လှည့်စားခြင်းခံခဲ့ရတဲ့ဘဝကနေအတိညာသံသံကံကံရရှိပြီးဖြစ်တဲ့အတွက်ဒီလိုမိမိလှည့်စားခံနေရတဲ့ဘဝအလင်းခံနေရတဲ့ဘဝညှင်းမှန်းနှိမ့်ဆက်ခံနေရတဲ့ဘဝကနေပြီးတော့လုံမြောက်လို့တဲ့စိတ်တက်ကလေးတွေကသံဝေကဉာဏ်ဖြစ်နေခင်ကဉာဏ်မရဉာဏ်ဓာတိဝနဝဉာဏ်ဆိုတဲ့အပြစ်ကိုမြင်တဲ့ဉာဏ်တွေကတဆင့်ပြေးတဆင့်မြင့်တဲ့မြင့်လာတဲ့အခါမှာဒီဘာဝနာဉာဏ်တွေတဆင့်တဲ့တဆင့်မြင့်တဲ့မြင့်လာတယ်လို့ပဲမဉဏ်ဖုန်ဉဏ်ဆိုတဲ့တဆင့်တဲ့တဆင့်မြင်မှချင်းဆိုတဲ့တရားတွေကဖြစ်ပေါ်သွားပြီးတော့နောက်ဆုံးမှာပုရုသင်ဆိုတဲ့မိုက်ကြီးမိုက်မှားကြီးမှားနိုင်တဲ့ဘဝကနေပြီးတော့လုံမြောက်သွားတဲ့အရိယာသရောကောင်းဘဝကိုမြင့်တဲ့မြင့်ပြီးတော့တက်သွားတဲ့အခါမှာတကယ်မြင့်မားတဲ့ဘဝကိုမရသေးဘူးလားအေးအဲ့ဒီလိုဘဝမျိုးရရှိဖို့ရန်အတွက်ကိုဒုက္ခသစ္စာနဲ့သမုဒိယသစ္စာသိဖို့တော့မလိုဘူးလားအဲ့ဒီသစ္စာကိုမသိသေးတဲ့ကမ္မထံကြောင့်နဲ့ထိုင်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးနံသင်ရင်တော့ပစ္စေကဘုရားတို့တော်လည်းမညွှန်ကြားနိုင်တဲ့နိလန်းဘုရားရှင်တို့တော်လည်းမညွှန်ကြားထားတဲ့နိလန်းတွေကိုမိမိတို့ဖြစ်နေကြတယ်ဆိုရင်မိမိတို့ရဲ့ဘဝကိုတဆင့်တဲ့တဆင့်မြင့်တဲ့မြင့်လို့တဲ့စိတ်နဲ့ဘာဝနာကံတွေကိုတွားရောက်ထူထောင်တော်ညာလေးပဲနံကံတဲ့ဘုသူတာနဲ့နံကံတဲ့အတွေးခေါ်တွေကိုမရရှိဘဲနဲ့ထူထောင်မိတဲ့ကံများဖြစ်ခဲ့ပြီဆိုရင်တော့မိမိရဲ့သန္တာနဲ့နမိတ်အတွင်းကထူထောင်ပိုင်ခွင့်ရှိနေတဲ့အကြောင်းကံလို့ခေါ်တဲ့ဒီကံကိုထူထောင်ခြင်းဟာဘုသူတာမှားနေပြီဆိုလို့ရှိရင်အကြောင်းကံလေးမမှားတော့ဘူးလားမှားတော့ရင်အကျိုးစီးပွားဖြစ်ပေါ်လာတဲ့အခါကျတော့မှဘုလို့ရပါတော့လားမရဘူးသန္တာနဲ့နမိတ်ပြင်သက်ကိုမရောက်တော့ဘူးလားရောက်သားပြီဆိုတော့မှငုံနေလို့ရှိရင်တော့မကောင်းတော့ဒါဆိုရင်ပါလို့ရမယ်သာနာနယ်နိမိတ်ဘောင်းအတွင်းမှာထူထောင်ဆိုင်ခွင့်ရှိတဲ့အကြောင်းကံကိုထူထောင်ခွင့်ရနေတဲ့အခုလိုဘဝကလေးမှာနှံကန်တဲ့ဘုသူတာဒီကိုတိလျက်နဲ့တိတဲ့နောက်မှာဆင်းတဲ့ပုဂ္ဂိုလ်များအဖြစ်နဲ့ကူးမြောက်ရောက်ရှိအောင်ပို့ဆောင်ပေးနေတဲ့သူတော်ကောင်းများမိမိတို့ကိုယ်တိုင်လည်းဖြစ်အောင်ကြိုးစားကြဖို့ဘုသင်းတို့ကိုယ်တိုင်လည်းဖြစ်အောင်ကြိုးစားနေဖို့မိမိအကျိုးကိုလိုလားတဲ့ပုဂ္ဂိုလ်တိုင်းမှာတာဝန်မရှိနိုင်ဘူးလားရှိနေတယ်ဒါကြောင့်မို့တိလျက်နဲ့ဆင်းတဲ့ပုဂ္ဂိုလ်တွေဖြစ်ပြီးတော့တဆင့်တဲ့တဆင့်ညှင့်တဲ့ညှင့်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်မိမိတို့ရဲ့တန်ရှိနေတဲ့တတန်းကလေးကိုဒီခန္ဓာကိုယ်ကြီးအပ်တဲ့ငဲ့ကွက်စည်တာနေတဲ့စိတ်ဓာတ်တွေကိုချိုးနှိမ်ဖြည့်ဆည်းပြီးတော့နှံကန်တဲ့အသိဉာဏ်ရရှိရင်အတွက်မြင်သားတဲ့ဘဝတွေကိုပို့ဆောင်ပေးနိုင်တဲ့ဘုရားဟောခြင်းစဉ်လို့ခေါ်တဲ့သီလခြင်းစဉ်၊တမာရီခြင်းစဉ်၊ပညာခြင်းစဉ်ကိုစနေတဲ့လက်တွေ့ထင်ကြံကြိုးကိုအားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေလို့သူတောင်းရင်းနဲ့ဘုရားကိုဒီမှာပဲညီကုန်းချိုးကြသူဟိတဝါကာမိပပိသိံသူတံတော်ကံပြီးပါစိန်တကာဒေတုံမိပြလူသိခါဘောပပိသိတာသူပေသလား တန်တော်ဖျားလျာပစ္စည်းကနေဣရာနယ်လောင်ဟုတ္တရှိကသူတော်ကောင်းတို့သည်ဂံဗီရစိန်တကာနည်းနည်းတဲ့တဘောတွေကိုနည်းနည်းစွာဖြန့်စင်ခြံကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမေရှိကပြုခံကုသိုလ်ကံတို့စီမံထောက်မှလျောက်ရသာရာလာဇနီပေကြည်ကြည်ငယ်နှင့်ဤနွယ်ရောယူကိုယ်တော်တို့ပိုင်တသည်ကာမဝုထုစုစုတို့ကိုဟိတ်တော်ငါတို့ပိုင်ကြဤကာမတရားတို့သည်အများနှင့်ဆက်ဆံပြီးတွေကဝန်ချံရန်တွေကကြောင်းများတကယ်ကိုကြောက်လန့်ပွေတွေပါတကားကိုကျော်အားတော်ညံကျဲလလို့ကြည့်ဆုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေစိန်သူကရာဝါသခံပါရဟုကိစ္စများမြောင်လူတို့ဘဝနှံကိုလွတ်အောင်ကျုံးလျက်ယုံကံထွက်၍နှစ်သက်ရှင်လန်းရှင်ရပြု၍တော်ထတော်မူကြလေကုန်မည်ဒုမီပိညာနိခမတာတရားဟုသန္တာကင်းအောင်တင်သူတော်ကောင်းတို့သည်လည်းပဲဗပိစီတာဝုထုကာမဟုသမျှမှာမရာရာကျုံးလျက်ယုံကံထကြကုန်သည်ဖြစ်၍သူပေတလာသာမရိသာမိပြကုန်ငယ်ပုံတွင်တို့ဖြစ်ခင်လေးညာနှစ်သက်အသောသီလကိုစီကုန်ငါရှိကြကုန်သည်ဖြစ်၍ဒေထုပြားလည်းအာဖြစ်စေကားနှင့်ရိယာနယ်လောင်ဟုတုရှိကသူတော်ကောင်းတို့ကိုနုတိခါဘောတူလိုက်ကခြင်းထရာကိုခြင်းကမသွေအာထုတ်နိုင်ကြပါစေကုန်သတည်း
သာဓုသာဓုသာ
ဓုကေမြတ်တန်ပြည့်ပြီသတည်းနေတပြည့်တော်ဤ
နေတပြည့်တော်ဤ
ဤတံပုညာဤနေ၏ယတ္ထဤ
နေ၏ယတ္ထ
ပြုလို့ရသော
ပြုလို့ရသော
ကောင်းမှုကုသိုလ်သည
်
ကောင်းမှုကုသိုလ်သည်အတဝေခယဝဟံအတဝေခယဝဟံအတဝေတရားတို့ဤအတဝေ
တရားတို့
ဂုံညာနိဗ္ဗာန်တို့
ဂုံညာနိဗ္ဗာန်တို့
ထောင်နိုင်သည
်ထောင်နိုင်သည
်ဟောတုဖြစ်ပါစေသတည
်းဟောတုဖြစ်ပါစေသတည်း
နေတပြည့်တော်ဤ
နေတပြည့်တော်ဤ
ဤတံပုံညာဤ
တံပုံညာ
ဤနေဤယတ္ထဤ
နေဤယတ္ထ
ပြုလို့ရသော
ပြုလို့ရသော
ကောင်းမှုကုသိုလ်သည
်ကောင်းမှုကုသိုလ်သည
်နိဗ္ဗာန်တတ
နိဗ္ဗာန်တတ
နိဗ္ဗာန်သို့ရောက်ခြင်းဤ
နိဗ္ဗာန်သို့ရောက်ခြင်းဤ
ပစ္စယော
ပစ္စယော
အကြောင်းထောက်ခံသည
်အကြောင်းထောက်ခံသည
်ဟောတုဖြစ်ပါစေသတည်
းဟောတုဖြစ်ပါစေသတည်း
မမတပြည့်တော်ဤ
မမတပြည့်တော်ဤ
ဘုံညာပါကံ
ဘုံညာပါကံ
ဤနေ့ဤယတ္တ
ဤနေ့ဤယတ္တ
ပြုလို့ရသော
ပြုလို့ရသော
ကောင်းမှုကုသိုလ်ဤ
ကောင်းမှုကုသိုလ်ဤ
အဖို့ပါကကို
အဖို့ပါကကို
တပတတနံ
တပတတနံ
မိဟောင်းသာဟောင
်းမိဟောင်းသာဟောင်
းသေဟောင်းမျိုးဟောင
်းသေဟောင်းမျိုးဟောင်
းဗျာဒမဟောင်းတို့အား၎င်းဗျာ
ဒမဟောင်းတို့အား၎င်
းအိန်သောနအ
ိန်သောန
ကိုသောန
ကိုသောန
ကျောင်းသောန
ကျောင်းသောန
ရွာသောန
ရွာသောန
မြို့သောန
မြို့သောန
နိုင်ငံသောန
နိုင်ငံသောန
သာသနာတော်ကို
သာသနာတော်ကို
သောရှောင်းလည်းရှိကြကုန်သော
သောရှောင်းလည်းရှိကြကုန်သော
နတ်မြတ်၎င
်းနတ်မြတ်၎င်း
နတ်ပေါင်းတို့အား၎င်းန
တ်ပေါင်းတို့အား၎င်း
ပညာမင်းကြီးအား၎င်း
ပညာမင်းကြီးအား၎
င်းဓမ္မမင်းကြီးအား၎င်း
ဓမ္မမင်းကြီးအား
၎င်းဓမ္မမင်းကြီးအား၎င်း
ဓမ္မမင်းကြီးအား၎င်း
သုံးသက်တပုံ
သုံးသက်တပုံ
နိလေကြကုန်သော
နိလေကြကုန်သော
သတ္တဝါနန္ဒတို့အား၎င်း
သတ္တဝါနန္ဒတို့အား၎င်း
ပါစေမိ
ပါစေမိ
အမြတ်ပေးပေပါ၏
ဒ
ေသတိ
သ
ုတတဝါတို့သည
်
နေတပြည့်တော်နှင
့်
သမ္မာသတ္တုထမြာ
ဘ
ုံညာဘာကံ
ကောင
်း
မှုကုသိုလ
်
ဤ
အဖို့ဘာကကိုလဗန္တုရရှိကြပါစေကုန်သတည
်းရရှိကြပါစေကုန်သတည်း
အမြအမြရောမူကြပါကုန်သောသာဓုသာဓုသာဓုအမြအမြအမြရောမူကြပါကုန်သောသာဓုသာဓုသာဓုအမြအမြအမြရောမူကြပါကုန်သောသာ